Welcome to the Voice of America in Burmese.
American Beatles, Washington DC, Muro, View American, Tangani, Chalila, Layet, Ninginia, by Himavada, Seasonago, Masano, Dina, Kunaigani, Senaiti, Inomita, Tonga, Tonga, Ning, other Tinet, Lila Facebook, Samianagani, Satin, San Luni, Wabi. A good on our Sonya, the Lenigo, Chanoyananga, Tina, Bizoma, Pibari, yeah. Guarama bigger than a Salina, I do Nazian virus, Kusa Muriha, Sanjay Tim, Minta Kabiro, Kusa Tuba, Nathan Tango, Shirelu, Kawajamae, Pedro, Blue Ashoga, Piola Bare, Dilemma, American, Brazil, India, Nanganima, Nazian, Kusa Muno, Miazon, Piedelu, Blue Ashoga, Piovale, Dimitang Yanga, Miazon, Sanjay Tingaragara, Jonah, Sashi and Ega, Pibiro, Edongara, Kusa Muga, Nathan Shitang, Kurango, Pibare. Kusoyan virus chanty song to Hale, Diakung Aram Lao Shibi, the Kavaloma virus Kusa can do Suzu Bangle, Satan Chodagi, Pibare. Megan Mara Pine Tomima Kusa Muripi and Minta Lani Bido, and at once an indica yoga Kusa to Nadan at Hong Jonet, they song to Kunyang other Lao Shirelu, Yoga Gago, Tencho Etana, CDCiga, Piovare, Tajan Suzu Bang Kusa to Nilama Konatan Jonet, they song to the Taina Tango, Shidai Pibare. Razonanga Mara Maniga Kusa to lay down shit on your Shiraja Kusa to Uye, the Tanguel on that they saw to chow down the town to Shibi Pibare. Indiana Mara Maniga Kusa to Natan Tonal Shigaraja, Sudan Kusa to Chowdangue Jodai Pibido, they saw to the down shit on your Shibare. Ashava Mara Japanang and Tokyo, my daughter Varas Kusa can do, they are those that they are Shiraja, the Ha Tong Yas that I Kusa to, they are the Shira Pibido, Muganigo Lem, Lu Ayan, Pima Tajabo. Tokyo Ocho Muga, Pure like Bari. Cinema Babinagui, Dizaga, Saudi Arabia, and UE Nangani Male, Pigger Laga, Kanda Chadigo, Piwa, Piamido, Yotain, like Bianoma, Varas Kusa Muri, Tulani Bari, Sorima Kusa, do nothing on it, UEma, Nadan Joshida, Pidello, Tiabai, yeah. Angamon, don't let a Nanga, Diba Minashini, don't the Kuyaga, Kabajama, Pojo, Blue Issue, go, Apron Pizza, Yi Tarago, Guru Mato, we met Diba Binajanema, Popia Doma, Pidelu, New York Times, the Renaga, Pure like Bare, Varas Kusam, William appear on Belu Shang Chiamless, Rana Pada B, Blue Issue, a champion, Digo, Diba Minashiniga, Piantonta, Sijinida, Pibare, Diba Minashiniga, or Corona Varas, Hali, Regani, the same Kusa, Pian and Nailu, Pure Tavare. Dajang virus ha long bay cane drama shine bido virus among mali rigo shumilide kama kusa naina pidelu suare the gelo virus ka lirega kusa da soeno dago tencho wood loyame juza diga ye palama pibido kagoyame nilante rema cane ma tiao ne tiao kakawane ye nakongi tatari le lolama pide suyo new york times renzaga popia tavare kamia American virus Kusa Muin and Pada B. So in Muli, Shini, Jagabe, Hializa, Liji, Miao, Lula, Yini, Kanago, Washington, DC, Mural Power, American and Gandawama, Saniniga, Chimba Gavare, American Go, Limia, Bibu, Sura, Lula, Yini, Kana, Season 2, the Matramga, Imirogani, Mingo, Pyojaga, Bido, A. Matanga, Dauja, Niga, Mount Rashu, Ma, Pyoga, the Lube, and Gandawan Sana, Piani, to Rigo, Vivan Togavare. Tamatramga, Janaru Han, Lawezo Yaudi, Neme Wadi, Tweetu Lozore, Tude, Luya, Tune. Kubadaku, Balon, Mamatina, Turego, Aunambo, Los Onibare, Elure, Ninet, Noria, Yotu, Rego, Piacida, Tamanigo, Chaviadane, Calerigo, Uara, Totuanarigo, Quimbu Dama, Mobe, American Lune Mup Ozanigo, Cago, Dasi Dama, Pidesu, Tamar Tromga, Piolida, Pibare. Saline, Sobainongara, Democrat Party, Gani, Tamar Long Pila Boshi, Juba Dangale, Pingo, Piojagare, Oshanama, Chimbare, Lula, Kanamara, Mishumivani, Tomapi Pau Kabido, Lurile. မြူသားရင်တခြားကနေပါဝင်ဆင်းရဲခဲ့ကြပါတယ်နိုင်ငံတော်မှာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေတာကြောင့်ဒါနဲ့ပတ်သက်ပြီးစိုးရိမ်မှုတွေဖြစ်နေချိန်မှာပဲအခုလိုလွတ်လပ်ရေးနဲ့ခန္ဓာကျင်းပတဲ့စီဇန်တွေကိုဝါရှင်တန် DC ရှိမချန်ကဘော်ဒီမိုးမြို့မှာလဲဆန္ဒပြတဲ့သူတွေကအမေရိကတိုက်ကိုစတင်တွေ့ရှိခဲ့တဲ့ခရစ်စတိုဖာကိုလမ်ဘတ်ရဲ့ရုပ်ထုကိုဖြိုချပြီးတော့မြို့ရဲ့စိတ်ကမ်းမှာရေထဲကိုပစ်ချလိုက်ပါတယ်။ဆန္ဒပြတဲ့သူတွေကတော့ကိုလမ်ဘတ်စာအမေရိကန်မှာထားနေတိုင်းသားတွေအပေါ်မှာအသုံးချပြီးတော့မြို့တွင်းအောင်တပ်ဖြတ်ခဲ့တာတွေအတွက်တာဝန်ရှိတယ်ဆိုပြီးတော့ဖယ်ရှားဖို့တောင်းဆိုခဲ့ကြတ
VOA America န်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများသစင်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ဂျပန်နိုင်ငံတောင်ပိုင်းကျူရှုကျွန်းမှာမူးစစ်တိုက်ရွာပြီးရေကြီးရေရှမ်းတဲ့အတွက်အနည်းဆုံးလူ16ယောက်သေဆုံးပြီး73ယောက်ပျောက်ဆုံးနေတယ်လို့ဂျပန် NHK သတင်းကဒီကနေ့ပြောပါတယ်နောက်ထပ်အနည်းဆုံး18ယောက်လောက်ရေမွန်းပြီးအသက်ရှူရတဲ့အခြေအနေမှာရှိပေမဲ့သေဆုံးကြောင်းတော့အတိမပြုသေးပါဘူးဒီကနေ့ကျူရှုကျွန်းအလဲပိုင်းကူမာမိုတိုပြည်နယ်မှာမိုးကြောင့်ရေကြီးမြေပြူတာတွေဖြစ်ခဲ့တယ်လို့လက်စစ်မီးနဲ့တောက်သုံးရေပေးဝေတဲ့ラインတွေလည်းပြတ်သွားခဲ့ပါတယ်။အဲ့ဒီဒေသကလူပေါင်း2,000လောက်ကိုဘေးလွယာပြောင်းရွှေ့ကြဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာပဲအရေးပေါ်ကစေရေးစခန်းတွေထဲမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ရေးအတွက်လူတွေကိုလက်ဆေးကြဖို့နဲ့လူချင်းချဲနေကြဖို့နှိုးဆော်ထားပါတယ်။အရေးပေါ်ကစေရေးစခန်းတွေရဲ့ယောဂကူးစက်ပြန့်နှံ့မှုမဖြစ်အောင်အတက်နိုင်ဆုံးလှုပ်ဆောင်သွားမှာဖြစ်တယ်လို့ရေဘေးဒုက္ခသည်တွေစခန်းတွေအဆင်ပြေအောင်လဲလှုပ်ဆောင်ပေးသွားမယ်လို့ကူမာမိုတိုပြည်နယ်ဟီတိုရိုရှိမြို့ကစေရေးစခန်းကိုလာရောက်ခဲ့တဲ့သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဝန်ကြီးရိုတာတာဂေတာကပြောပါရီနောက်ထပ်ဆက်ပြီးမိုးရွာသွန်းနိုင်သေးတဲ့အတွက်ဒေသခံတွေအနေနဲ့နူးနူးကြကြသတိရှိကြဖို့ဂျပန်မိုးလီဝတာဌာနကသတိပေးထားပါတယ်ရှင်တရုတ်နိုင်ငံတောင်ပိုင်းမှာလည်းဒီကနေ့မိုးရွာသွန်းပြီးရေကြီးရေရှမ်းတာတွေဖြစ်ခဲ့တဲ့အတွက်အမျိုးသားမိုးလေဝသဌာနကရှန်ဟိုင်းနဲ့ချုံချင်းမြို့တွေအပါအဝင်ပြည်နယ်6ခုကျော်လောက်မှာမိုးလေဝသသတိပေးချက်ကိုအဝါရောင်အဆင့်တိုးမြှင့်သတ်မှတ်ထားပါတယ်တောင်ပိုင်းကျန်စီပြည်နယ်မှာလူပေါင်း 8,000 လောက်ကိုဘေးလွယံရွှေ့ပြောင်းပေးခဲ့တယ်လို့ဒီရက်ပိုင်းမိုးတက်မုန်တိုင်းကြောင့်အိမ် 54 လုံးလောက်ပြူကျပျက်စီးခဲ့တာပါတနင်္ဂနွေလုံးမှာရေကြီးရေရှမ်းတာတွေကြောင့်အိမ်ကြီး 18,000 ကျော်ပျက်စီးခဲ့ရပြီးစီးပွားရေးအရဆုံးရှုံးမှုကဒေါ်လာ 5.9 ဘီလီယံလောက်ရှိခဲ့ပါတယ်အန်ဟွေဟူဘေးဟူနန်နဲ့စီချမ်းပြည်နယ်တွေမှာမိုးရေချိန်လေးလက်မကနေကိုးလက်မအထိရွာသွန်းနိုင်ကြောင်းလဲတရုတ်မိုးလီဝသဌာနကသတိပေးထားပါတယ်။မနေ့ကတနင်္လာနေ့နေ့လယ်ပိုင်းအထိဆက်ပြီးမိုးသည်ထန်နိုင်ကြောင်းမိုးလီဝသဌာနကခန့်မှန်းထားပြီးနိုင်ငံအရှိမြောက်ပိုင်းဟေလွန်ကျင်းနဲ့ဂျီလင်းပြည်နယ်တွေမှာလဲမိုးလီဝသသတိပေးချက်ကိုအဝါရောင်အဆင့်သတ်မှတ်ထားပါတယ်။ဒီနေ့အတွင်းတရုတ်နိုင်ငံမှာမိုးကြီးရေရှမ်းတာကြောင့်လူပေါင်း121ယောက်လောက်သေဆုံးဒါမှမဟုတ်ပျောက်ဆုံးခဲ့ရပြီးဖြစ်ကြောင်းလဲတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဝန်ကြီးဌာနကိုကူကာပြီးနိုင်ငံပိုင်သတင်းတွေကဖော်ပြပါရရှင်။ဟောင်ကောင်မှာတရုတ်နိုင်ငံကအမျိုးသားလူမျိုးရေးဥပဒေကိုပြဋ္ဌာန်းမိတဲ့နောက်မှာဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားမှုမှာဥဆောင်တဲ့ထင်ရှားသူတွေရေးသားတဲ့စာအုပ်တွေဟောင်ကောင်ကစာကြည့်တိုက်တွေမှာငှားရင်လို့မရတော့ပဲစာအုပ်စင်တွေပေါ်ကနေပါဖယ်ရှားထားပါတယ်။ငှားရင်လို့မရတော့တဲ့စာအုပ်တွေမှာဆန္ဒပြလူငယ်ကောင်းဆောင်ဂျူရှော်ဝေါင်းနဲ့ဒီမိုကရေစီလူလားသူအမတ်ထိုင်ညာချန်းတို့ရေးခဲ့တဲ့စာအုပ်တွေလည်းပါဝင်ပါတယ်။ဒီအမျိုးသားလူမျိုးရေးဥပဒေဟာလွတ်လပ်စွာပြောဆိုခွင့်ကိုပြည်ပုံကချလိုက်တဲ့အရာပါလို့ဂျူရှော်ဝေါင်းကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။တရုတ်နိုင်ငံကအင်္ဂါနေ့တုန်းကချမှတ်ခဲ့တဲ့အဲဒီဟောင်ကောင်အမျိုးသားလူမျိုးရေးဥပဒေဟာ1998ခုနှစ်မှာဗြိတိန်နိုင်ငံကတရုတ်ကိုလွှဲပြောင်းပေးပြီးကတည်းကကျင့်သုံးခဲ့တဲ့ဟောင်ကောင်အုပ်ချုပ်မှုပုံစံကိုလုံလုံလျှလျှပြောင်းလဲသွားစေတာပါ။ဟောင်ကောင်ကစာကြည့်တဲ့လူငန်းတွေကိုတာဝန်ယူရတဲ့အပန်းဖြေမှုနဲ့ယဉ်ကျေးမှုဆိုင်ရာဌာနကတော့လူမျိုးရေးဥပဒေအရအဲဒီစာအုပ်တွေကိုပြန်ပြီးသုံးသပ်နေတာကြောင့်စင်တွေပေါ်ကနေဖယ်ရှားထားတာလို့ပြောပါတယ်။လူမျိုးရေးဥပဒေသစ်ဟာခွဲထွက်မှုအဖြစ်အမှောင်လုပ်မှုအကြမ်းဖက်မှုနဲ့နိုင်ငံသားအစိုးရတွေနဲ့ပူးပေါင်းမှုဆိုတဲ့လုပ်ရက်တွေကိုကာကွယ်ဖို့ရည်ရွယ်ထားပေမဲ့ဥပဒေကိုအထိပယ်ဖွင့်ဆိုတာမှာကျေပြန့်လွန်ပြီးစကားရက်တွေကလည်းတိကျမှုမရှိတာကြောင့်နိုင်ငံရေးအယူအဆတွေကိုငြင်းငြင်းချမ်းချမ်းနဲ့ထုတ်ဖော်ပြောဆိုရင်တောင်ဥပဒေချိုးဖောက်ရန်ရောက်စီတယ်လို့ဥပဒေပညာရှင်တွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ရှင်COVID-19 ကပ်ရောဂါကြောင့်သုံးလကြာပိတ်ထားတဲ့အိန္ဒိယနိုင်ငံကထင်ရှားတဲ့ Taj Mahal အဆောက်အုံကိုတနင်္လာနေ့မှာအများပြည်သူကြည့်ရှုဖို့ပြန်ပြီးတော့ဖွင့်ပေးတော့မှာဖြစ်ပါတယ်။လာရောက်လည်ပတ်သူခီးသွားဧည့်သည်တွေအနေနဲ့နှာခေါင်းစည်းမဖြစ်မနေတက်ဆင်ရမှာဖြစ်တယ်လို့လူချင်းချင်းနေရမယ့်စည်းကမ်းတွေလည်းလိုက်နာရမှာဖြစ်ပါတယ်။ဒီ Taj Mahal အဆောက်အုံကို18ရာစုနှစ်တုန်းကတည်ဆောက်ခဲ့တာပါ။ဧည့်သည်အလားအများဆုံးအချိန်မှာတနည်းကိုလူ8000လောက်ထိလာရောက်လေးရှိတဲ့ဒီအဆောက်အုံရဲ့အခုတော့တနည်းကိုလူ9000ပဲဝင်ရောက်ရှိခွင့်ပြုမှာဖြစ်ပါတယ်။ ထတ်မဟာလိုပဲညူဒီလီကအနီယောင်ခန်တဲ့ Redford အပါဝင်အထင်ကြီးအဆောက်အဦတွေကိုတော့အိန္ဒိယအနာပိုင်တွေပြန်လည်ဖွင့်လှစ်ပြီးနေချိန်မှာပဲအိန္ဒိယနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကလည်းမြင့်တက်နေစေဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေတရက်ထဲမှာစံချိန်တင်လူပေါင်း 2,000 ခွဲနီးပါးကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရပြီး 600 ကျော်သေဆုံးခဲ့တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။ကူးစက်မှုစုစုပေါင်းက 6,800 ကျော်အထိရှိနေပြီမဲ့လူကြီးတက်တသမာ3ဘီလီယံရှိတဲ့အိန္ဒိယမှာပြည်သူအများစုကအလုပ်အကင်တွေဆုံးရှုံးပြီးလုပ်ငန်းတွေရပ်ဆိုင်ထားရတာကြောင့်အိန္ဒိယအာဏာပိုင်တွေကကိုရိုနာဗိုင်းရပ်စ်ချင်းချုပ်ရေးပိတ်ပင်တားမြစ်ချက်အတော်များများကိုပြန်ပြီးတော့ရုပ်သိမ်းပေးနေတာပါ။ကူးစက်မှုနှုန်းများတဲ့နေရာဒေသတွေကိုတော့စုံနေမြေတွေခွဲခြားပြီးပိတ်ပင်ကန့်သတ်မှုတွေဆက်ပြီးတော့ချမှတ်ထားစေဖြစ်ပါတယ်။ပြည်ပလျင်ခီးစဉ်တွေကိုလည်းပိတ်ထားပြီးမဲ့ပြည်ရင်းခီးစဉ်တွေကိုတော့ပြန်ပြီးတော့ဖွင့်ပေးလိုက်ပြီးဖြစ်တာကြောင့်ခီးသွားအများအပြားအထင်ကြီးအဆောက်အုံတွေကိုလာရောက်လည်ပတ်လိမ့်မယ်လို့အိန္ဒိယဆိုရကမျှော်လင့်နေပါတယ်ရှင်တို့ရရှင်များရှင်တနင်္ဂနွေညပိုင်းကျွဲနောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်နိုင်ပါပြီရှင
်ကျမဆုမမရှင်ကချင်ပြည်နယ်ဖားကန့်ဒေသမြေပြိုကျမှုကိုတွားရောက်စစ်ဆေးနေတဲ့စုံစမ်းရေးအဖွဲ့ရဲ့ခရီးစဉ်နဲ့ဒီပေါ်မှာသုံးသက်ချက်အမြင်တွေကိုတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကကချင်ပြည်နယ်ဖားကန့်ဒေသဝေခါကျေးရွာကြောက်စိမ့်တူဖို့ရေးလုပ်ငန်းခွင်စွန့်ပစ်မြေစာပုံမြေပြိုကျတာကြောင့်ရေမစင်းကြောင့်ရှာဖွေသူပေါင်းအနည်းဆုံးလူ182ဦးအထိအသက်ဆုံးခဲ့ရတဲ့အတွက်ဒီကြောက်စိမ့်တွင်းမြေပြိုကျမှုဖြစ်စဉ်ကိုစုံစမ်းစစ်ဆေးဖို့သမရဦးဝင်းမြင့်ကိုရိုင်းလက်မှတ်ထိုးပြီးဖွဲ့စည်းပေးလိုက်တဲ့စုံစမ်းရေးအဖွဲ့အခုဆိုရင်တော့ဖားကန့်ဒေသကိုရောက်ရှိနေကြပြီဖြစ်ပါတယ်။စနေနေ့ညကရောက်လာတဲ့တယန်စာတသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအဝင်းဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့စုံစမ်းရေးအဖွဲ့ဝင်ဝန်ကြီးတွေအပါအဝင်ကချင်ပြည်နယ်အစိုးရအဖွဲ့တို့ဒီကနေ့ဖားကန့်ဒေသပွေခါမော်အထိတွားရောက်လေ့လာခဲ့တဲ့အခြေအနေကိုတော့ကိုရိုင်းခီးစင်မှာလိုက်ပါနေတဲ့ဖားကန့်ဒေသကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးက VOA ကိုပြောပြပါတယ်
ဝင်ကြီးတုံပါနောက်ခဏတည်တဲ့ဝင်ကြီးရောနောက်ဒေါက်တာဝင်းမြအေးနောက်တစ်ခါတရားစတာဝင်ဦးဝင်းဝင်းနောက်ကချင်ပြည်နယ်ဝင်ကြီးချုပ်ဒေါက်တာခက်အောင်ကချင်ပြည်နယ်လုံနယ်ဝင်ကြီးနောက်ကချင်ပြည်နယ်တရားစတာဝင်ကြီးကချင်ပြည်နယ်လူဦးရေးဝင်ကြီးရဲမှုချုပ်ဦးအောင်နိုင်သူစသဖြင့်ပေါ့ဗျအပါပါတယ်ဖြစ်တဲ့နေရာဘက်ကမ်းပေါ့ဗျအဲဝေခါမှာပြီးတော့ချင်းမှုစုပါရှိတဲ့အန်ဒီရရှိနိုင်တဲ့ကံဟောင်းတွေပေါ့ဗျလောက်ကဟောင်းတွေကိုကြွားပြီးတော့ကြည့်တယ်ကျွန်တော်တို့ဖားကန့်ကြောင်းမြေလုံငန်းရှင်များအသင်းကြီးကိုကြွားတယ်ဒီဖားကန့်ဒေတာကန်ကြောင်းမြေလုံငန်းရှင်တွေဖွဲ့နေတဲ့တွေ့တယ်ဆွေးနွေးတယ်အခုပြီးပြီးတော့မှကျွန်တော်တို့ဒီအဲ့လိုမျိုးအနေရှိတဲ့လုပ်ခွင့်တွေကိုကြည့်ဖို့အတွက်တော့တွားနေတယ်ဗျ
တီတော်စုဝင်ကြီးတွေနဲ့ကချင်ပြည်နယ်အစိုးရအဖွဲ့တွေပါပါဝင်တဲ့စုံစမ်းရေးအဖွဲ့တွေကဖားကန့်ဒေတာခံနေတဲ့ဒီကနေ့တွေ့ဆုံတဲ့အချိန်မှာရေမစေးကြောက်တူးသမားတွေတရားမဝင်တူးဖော်လုတ်ကင်နေတဲ့အပေါ်မှာဝင်ကြီးရဲ့ပြောဆိုချက်တွေအပေါ်ဖားကန့်ဒေတာခံတွေဘက်ကအတော်လေးစိတ်ပြတ်ခဲ့ကြတယ်လို့ခရီးစဉ်မှာကိုတိုင်သွားလေ့လာခဲ့တဲ့ဒေတာခံသတင်းသမားကိုစုံမိုးထက်ကပြောပါတယ
်တစ်ပိုင်တော့ဝင်ကြီးကတူးတဲ့လူတွေဘူးတော်ဝင်ကြီးကပြောလဲဆိုတော့ဇွန်လ20ရက်ကနေကဒီလုပ်ငန်းကိုအတည်ပြုလို့လုပ်ငန်းခွင်ကိုဒါရန်နာကိုတောက်သေးအောင်ဆင်းရောချထားတယ်လို့ပြောတယ်။နောက်ပြီးတော့ဒီနေ့ဟာလည်းအတည်ပြုနိုင်တယ်ဆိုပြီးတော့သူတို့ 3way type ဖို့ဒီကတ်ထားတယ်ပေါ့နော်။အဲ့တော့တောက်သေးတူဖို့လုပ်ငန်းတွေတော့နှားထားတယ်။ဒီမစီဒီကအန်ဒီလေးစီပါလျက်နဲ့ဒီလောဘကြောင့်လာတူတူတည်ဆုံးရတယ်ဆိုတဲ့ပုံစံမျိုးဦးဝင်းကပြောတယ်။ကဲဟုတ်ပြီ။ဟိုဒါတွေကတရားမဝင်တူတယ်ဆိုတော့ကျတရားမဝင်တူးတဲ့ဟာတွေကရေမစင်းကြီးတွေပဲရှိကြလားတရားမဝင်တူးတဲ့ကုမ္ပဏီကိုကျတော့အပြစ်မပူပဲနဲ့ဒီသာမဝင်နေရေးအတွက်တရားမဝင်တူးတဲ့ဟာကျတော့လက်ကျိုးလာထုတ်ပြီးတော့ဘင်းတို့ကိုလောဘသောတိုက်ပြီးဘင်းတို့လောဘကြီးကြီးတူးလို့တည်တယ်ဆိုတာကြီးကအယံသာနာမှုအယံဟိုကိမဲ့သွားပြီကျွန်တော်အဲ့လိုပဲပြောချင်တယ်အဲ့ဒီမိကုံမျိုးကြီးဘာဖြစ်လို့ကုမ္ပဏီလုပ်ငန်းရှင်တွေပေါ်မှာဒီတရားစာတဝင်ကြီးပြည်တော်စုဝင်ကြီးကမိကုံမထုတ်တာလဲ
စုံစမ်းစစ်ဆေးကော်မရှင်ကတရားရေးမစစ်ပါလဲကျွန်တော်တို့ကဒါကိုမလဲပြောမယ်တူရှင်
ဝင်ကြီးတွေဦးဆောင်တဲ့စုံစမ်းရေးအဖွဲ့ဟာဖားကန့်ဒေသကိုရောက်မဆိုင်ပါပဲဖားကန့်ဆေးရုံကိုတွားကြည့်ခဲ့ကြသလိုကူညီကယ်ဆယ်ပေးနေသူတွေအပါအဝင်မြေပြိုကျမှုမှာအသက်မတည်လွတ်မြောက်ခဲ့တဲ့ကြောက်တူးသမားတွေဒေသခံတွေကိုလည်းတွေ့ဆုံမေးမြန်းခဲ့တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပြပါတယ
်အဲ့ဒီနေ့ဖြစ်ချင်းမှာအသက်မတည်ပဲနဲ့လွတ်မြောက်ခဲ့တဲ့ဒီအလို့သမား9ယောက်နော်ဒါကိုလည်းသူတို့ကိုယ်တိုင်တွေ့ပြီးတော့မှမေးမြန်းမှုကြီးလုပ်ပါလားအဓိကရေချက်ကတော့အခုလိုမျိုးဖြစ်ချင်းမို့လောက်မဖြစ်အောင်ဘယ်လိုချောင်ချကြမလဲဘယ်လိုလုပ်ရအကောင်းဆုံးဖြစ်မလဲဆိုတဲ့အခြေကိုသူရဖို့အတွက်ကိုသူကမေးမြန်းကြရင်ပဲဖြစ်ပါလိမ့်မယ
်ဒီကနေ့မှလည်းဖားကန့်ကြောက်စိမ့်တွင်ကကြောက်စိမ့်တူဖို့ရေလုပ်ငန်းရှင်တွေကုမ္ပဏီတာဝန်ရှိတဲ့သူတွေကိုစုံစမ်းရေးအဖွဲ့တွေကမေးမြန်းစစ်ဆေးမှုတွေစတင်နေပြီမဲ့ထိရောက်တဲ့စုံစမ်းစစ်ဆေးမှုဖြစ်လာမှာမဟုတ်ဘူးလို့ကိုယ်တိုင်သွားနာထောင်ခဲ့တဲ့ဖားကန့်ဒေသခံကိုစော်မိုးထက်ကသုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီလိုညွှန်ကြားထားပါတယ်ကျွန်တော်ဒီလိုကြောင့်ဒီလိုဖြစ်ပါတယ်ဆိုတဲ့ဟာကြီးကကျွန်တော်ရှိနေရှင်းပြတာလေကျွန်တော်ကတော့သိနေတဲ့လူတွေဆိုတော့တကယ်လိမ်စင်ကြီးပဲ ကျွန်တော်ကဒီမျက်တမြင်ကိုကြည့်လိုက်တာနဲ့ဘယ်တော့တော့ဘယ်နှကွက်တူလဲမေးလို့ရတယ်ကြီးဗျာဒီလိုတောင်းကြီးတွေပါခုတ်ချထားပြီးတော့မှထုတ်လိုက်တဲ့ကိစ္စကဘယ်တော့အဲ့ဒီလောက်ွက်ကြီးအဲ့လိုအေကရာကြီးထောင်းကြီးရှိတာတခွန်းနဲ့ပြီးလဲဒါပြက်ဒါမထူးတွေ့ပြီးတော့ကိုစုံစမ်းစစ်ဆေးနေဖို့မလိုဘူးဗျာပြောတတ်ဆိုလို့ရှိရင်အဲ့ဒီတောင်းကြီးဒီတော့ကိုလုံးလို့ဒီတောင်းကြီးကပြူလာတာဒီရှင်းရှင်းပြောပါအောင်အခုလည်းတို့မြင်နေတာပဲအိမ်တွေမှာပြူနေတယ်တို့အဲ့ဒီလူကြီးတွေကြီးတယ်ကြီးတယ်ချင်းလိုက်ပါပဲ
အခုဖားကန်ဝေခါမောမြေပြိုကျမှုအတွင်းမှာနောက်ဆုံးအလောင်းဆယ်ယူရရှိမှုအရာကတော့တည်ဆုံးသူပေါင်းက182ဦးထိရှိပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကတော့ဒီကနေ့ညနေမှာရန်နာလိုက်ပြီလို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်ဒီလိုနှစ်ဆယ်လိုဖြစ်နေတဲ့လူအစုလိုက်ပြုံလိုက်တည်ဆုံးမှုတွေအပေါ်အစိုးရအဆက်ဆက်တာဝန်ယူမှုတာဝန်ခံမှုပြက်ကွက်ခဲ့တယ်ဆိုပြီးကုလသမဂ္ဂပါဝင်နိုင်ငံတကာကစိုးရိမ်မကင်းကြောင်းကြေညာချက်တွေကိုလည်းအတိအသင့်ထုတ်ပြန်ထားပါတယ်ရှင်
ကိုဗစ် -19 ရေပေါ်ကာလမှာအလုံးလုံးဖြင့်တက်တန်းကုန်ဆုံးနေတဲ့နိုင်ငံခြားသားလူသမားတွေကိုထိုင်းနိုင်ငံထဲမှာဇူလိုင်လကုန်ထိနေထိုင်ဖို့တက်တန်းတစ်လထပ်တိုးပေးလိုက်တဲ့သတင်းကိုပြောပြပါမယ်။ကျွန်မအေးမှာပါထိုင်းနိုင်ငံထဲမှာကိုဗစ် -19 ရေပေါ်ကာလအတွင်းမှာအလုံးလုံးဖြင့်တက်တန်းကုန်ဆုံးနေသူတွေဟာနေရာပြောင်းရမှာဖြစ်ပေမဲ့ထိုင်းအစိုးရကအထူးအခွင့်အရေးအနေနဲ့ဇူလိုင်လကုန်ထိတက်တန်းတိုးပေးလိုက်တာပါ။အခုအခါမှာတော့နောက်ထပ်ဇူလိုင်လကုန်ထိတက်တန်းတိုးပေးလိုက်တာကြောင့်မြန်မာလူသမားတွေအတွက်ကတော့အဆင်ပြေသွားနိုင်တယ်ဆိုပြီးခိုင်မြန်မာနေဆက်အခြေဆိုင်ရောင်ကြည်ဦးလူသမားအဖွဲ့ရဲ့စိုက်ယုံတာဝန်ခံဦးမိုးကျော်ကပြောပါတယ်
။ဒီခိုင်နိုင်ငံထဲမှာရှိတဲ့မြန်မာရှေ့ပြောင်းလူသမားတွေအနေနဲ့ကဒီကိုဗစ်တချို့ဆိုလို့ရှိရင်ကိုဗစ်ကာလမှာတက်တန်းတွေသူတို့ရဲ့လူသမားလက်မှတ်တွေတက်တန်းတွေကုန်ဆုံးနေတဲ့လူသမားတွေရှိတယ်ပေါ့နော်။အခုထိုင်းနိုင်ငံကတော့ပြီးခဲ့တဲ့ဒီကိုဗစ်အရေးပေါ်ကာလမှာတည်းကသူကကျညာထားတာရှိတယ်အလားဒီဥစ္စာလောက်ကြည့်တော့ဒီဂျွန်လာအထိကိုသူတက်တိုးပြီးတယ်အခုဇူလိုင်လအထိထက်ပြီးတော့နိုင်ငံထဲမှာဒီတက်ကုန်ဆုံးနေတဲ့လူသမားတွေဒီတိုင်ကိုပြုရဲဆိုတဲ့အခါကျတော့ပို့ပြီးတော့အရှင်ပြေတာပေါ့နော်ပြီးရင်အခုကိုဗစ်ကာလမှာဒီတော့တွားလောက်ရတဲ့နေရာတွေတက်တန်းတိုးရမယ့်ကိစ္စ project တွေကိုဟလာတွားလာဖို့ကြီးရလဲခက်ခဲဖြစ်နေတဲ့ကာလမှာအခုလူတက်တန်းတိုးပြီးတဲ့အတွက်တော့ရှိကောင်းလူသမားတွေအနေနဲ့တော့လည်းလည်းတက်ရှူချောင်းတယ်လို့ပြောလို့ရတာပေါ့မိုင်ဟုတ်ကဲ့
COVID-19 ရေပေါ်ကာလမှာထိုင်းနိုင်ငံမှာလည်းစက်ရုံတွေပိတ်ရတာ၊ကုန်ကြမ်းမရတာ၊ဒေဝါလီခံလိုက်ရတဲ့စက်ရုံတွေများလာတာတွေကြောင့်မြန်မာအပါအဝင်အလုပ်သမား၈တန်းလောက်ဟာအလုပ်လက်မဲ့တွေဖြစ်နေကြရပါတယ်။ဒီအတွက်မြန်မာနိုင်ငံသားတွေဟာတောင်းကနန်းနဲ့နေရပြန်နေကြရပါတယ်။ဒီထဲမှာအလုပ်လုပ်ခွင့်သက်တမ်းကုန်ဆုံးနေသူတွေကအလုပ်လက်မဲ့ဖြစ်နေသူတွေလည်းပါဝင်လာပါ။အခုလိုမျိုးအလုပ်လုပ်ခွင့်သက်တမ်းတစ်လထပ်တိုးပေးလိုက်တဲ့အတွက်သက်တမ်းကုန်နေတဲ့အလုပ်သမားတွေအတွက်လည်းအဆင်ပြေမှုတွေရှိနိုင်တယ်လို့ဆိုပါတယ်။
အနည်းဆုံး2လခွဲ3လညီပါလောက်အလုပ်လက်မဲ့ဖြစ်နေတဲ့အလုပ်သမားတွေအများစုကပြန်ကြလာများတယ်မြန်မာပြည်ကပေါ့နော်။နေရင်းပြန်တဲ့အလုပ်သမားတွေထဲမှာ2လခွဲ3လလောက်အနည်းဆုံးအလုပ်လက်မဲ့ဖြစ်ပြီးတော့သူတို့ရဲ့မူလလုပ်ငန်းတွေအလုပ်တွေရဆိုင်ခံရပြီးတော့ကြတော့အဲ့လိုမျိုးအလုပ်လက်မဲ့ဖြစ်နေတဲ့အလုပ်သမားတွေအများစုကပြန်ကြလာများတယ်။အခုတက်တန်းတိုးပေးလိုက်တဲ့အခါမှာဘယ်လိုလူတွေကောင်းလဲတချို့ကတက်တန်းလုံးဝကုန်ပြီးတော့နေဆက်ကူးဖို့အတွက်ဘက်တီတက်တန်းမရှိလို့ဆိုပြီးနေဆက်ကူးဖို့အတွက်ဆိုးရွက်နေတဲ့အလုပ်သမားတွေဆိုလို့ရှိရင်လည်းနေရပြန်မှုအတွက်ကိုဒီကတလာတူပြီးထားတော့ဒီရက်ပြန်မှုအတွက်ကိုဒီတန်ရုံကိုရှိဆက်လို့ရလာတယ်လေသူတက်တန်းတော့ကုန်ဆုံးနေတယ်သူတော့သူ့မှာလက်မှတ်ရှိတယ်အဲဒါနဲ့အခုထိုင်းနိုင်ငံကလည်းအခုတက်တန်းတူပြီးထားတဲ့အတွက်သူသွားလာလို့ရတယ်ဆိုတော့အထောက်အထားယူပြီးတော့ပြန်ပြီးတော့လေးတယ်သူပြန်လို့ရတဲ့ဟာဟာသူတို့ခွန်လန်းတွေရှိလာနိုင်တာပေါ့
ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကနေအခုကိုဗစ် -19 ကပ်ရောဂါဖြစ်တဲ့အချိန်ထိဆက်ရုံပေါင်း1000ကျော်ပိတ်ပစ်ခဲ့ရတာဖြစ်ပြီးလုံအားကမပေးနိုင်ပဲဒေဝါလီခံလိုက်ရတဲ့ဆက်ရုံတွေလည်းအများအပြားရှိနေပါတယ်ဆက်ရုံတွေမှာအလုပ်လုပ်ကြနေကြတဲ့မြန်မာလူသမားတွေမှာလည်းလုံအားကနစ်နာလာတဲ့အပြင်နေထိုင်စားသောက်ဖို့အခက်အခဲတွေကြောင့်2020နှစ်စကနေနေရပြန်နေကြရတာဖြစ်ပါတယ်ကိုဗစ်ရေပေါ်ကာလမှာတော့အလုပ်လက်မဲ့တွေပုံများလာနေတာကြောင့်တောင်းတဲ့ချီပြီးနေရက်ကိုပြန်နေကြရတာပါကျမမအေးမှာထိုင်းမြန်မာနေဆက်ကနေတရင်ပြပို့နေပါတယ
်ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုစီစီနေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
နိုဝင်ဘာရွေးကောက်ပွဲမှာပါဝင်မဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးသူတွေကိုသင်တန်းပေးတာအပါအဝင် Triangle Women အမျိုးသမီးအဖွဲ့ရဲ့လုပ်ငန်းတွေဟာ COVID-19 ကြောင့်ထိခိုက်နေတယ်လို့ Triangle Women အဖွဲ့ဒါရိုက်တာမတ်ခင်လေးကပြောပါတယ်လူစုလူဝေးနဲ့အသွာအလာအခက်အခဲတွေရှိနေတဲ့ကာလမှာအခုလိုမျိုးလူမှုအခြေပြုအဖွဲ့တွေအနေနဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုတွေမလုပ်နိုင်ရင်ရွေးကောက်ပွဲအပေါ်ဘယ်လိုတက်ရောက်မှုရှိနိုင်ပါသလဲ။မက်ခင်လေးကို Skype ကနေဆက်သွယ်မေးမြန်းပြီးတင်ပြထားပါရစေ
။မင်္ဂလာပါမက်ခင်လေးရှင
်။မင်္ဂလာပါ။
VOA မြန်မာပိုင်းရဲ့အစီအစဉ်ကနေကြိုဆိုပါရစေ။ဆိုတော့မိုက်ခင်လေးတို့ရဲ့ဒီ Triangle Women ဟိုအမျိုးသမီးအဖွဲ့အားဆိုလို့ရှိရင်ဒီအမျိုးသမီးတွေရဲ့ဆန်းဆောင်ရေးကိုမြှင့်တင်ပေးတဲ့အသိပညာပေးမှုတွေကိုလုပ်တဲ့လုပ်နေတဲ့ပေါ့လေဆိုတော့အခုလိုမျိုး COVID ကာလမှာဒီအသွားအလာတွေလည်းအခက်အခဲဖြစ်နေတဲ့အချိန်မှာအမားတို့လုပ်ငန်းတွေကိုဘယ်လိုမျိုးလုပ်နေပါလဲရှင်
။ဟောပထမပိုင်းကတော့ကျမတို့ဆက်ဆဖြစ်ချင်းကတော့ဘာမှမလုပ်နိုင်ဘူးပေါ့နော်။ဟိုကိုယ်တွေလည်းဘယ်လိုဆက်ပြီးတော့လုပ်ရမလဲဆိုတာကိုစဉ်းစားရင်းနဲ့ဟိုကိုယ့်ရဲ့ရုံးကဟို team ကလည်းသူတို့ရဲ့ safety အတွက်လည်းကျွန်တော်တို့စဉ်းစားတော့မလုပ်ဖြစ်ဘူးဒါပေမဲ့နောက်ပိုင်းမှာတော့ကျွန်တော်တို့အခုပြန်ပြီးတော့ဒီ messenger တွေ viber တွေပေါ့နော်သူတို့ဟိုနေဒီမှာရှိတဲ့ဟိုမျိုးသမီးတွေပေါ့လူငယ်တွေနဲ့ပြန်ပြီးတော့ဆက်သွယ်ပြီးတဲ့အခါမှာသူတို့အဆင်ပြေပြီလားသူတို့အတွက်ကိုရောဒီလိုအစီအစဉ်လေးလုပ်ရင်ရမလားဆိုတဲ့ဟာမျိုးလေးတွေနဲ့သူတို့ကိုမိတ်ဆက်ပြန်ပြီးတော့ကျန်းမာရဲ့လားဒီကိုဗစ်ကာလမှာဘေးကင်းရဲ့လားဆိုတဲ့ဟာတွေနဲ့ပြန်ဆက်သွယ်ပြီးတော့မှအခုဆိုရင်တော့ online ကနေပြီးတော့ပေါ့နော်ကျမတို့ messenger group တွေ viber group တွေကနေပြီးတော့ပြန်ဆက်သွယ်ပြီးတော့ဟိုအသိပညာပေးတဲ့အလုပ်တွေတိုက်ရိုက်မဆသေးတော့မှပေါ့နော်ဒီအကယ်၍ဒီလိုလုပ်မယ်ဆိုရင်အဆင်ပြေလားဆိုတဲ့ဟာမျိုးနဲ့တော့ပထမဆုံးကျမတို့မေးတယ်နောက်ပိုင်းကတော့ကျမတို့ဒီအသိပညာပေးနဲ့ပတ်သက်တဲ့ short clip လေးတွေပေါ့ video clip လိုမျိုးလေးတွေသူတို့ညှဝေပေးတာမျိုးတွေနောက်ကျမတို့ရဲ့ဒီအဖွဲ့ရဲ့ online page ရှိရပေါ့နော် page ကနေပြီးတော့မှကျမတို့တည်တင်းတဲ့ဟာလေးတွေညှဝေတဲ့ဟာလေးတွေအဲ့ဒါမျိုးလေးတွေကတော့အခုစမ်းပြီးတော့ကျမတို့စာလုပ်ကြည့်နေပါရဲ့ရှင
်အဲ့တော့ online ကနေအခုလိုမျိုးစပြီးလုပ်နေတယ်ဆိုတော့တကယ်တမ်းကျတော့အမားတို့ကဒီမျိုးတွေတင်မကောက်ပေါ့နော်ဒီကျေးလက်ရရွာတွေအထီကိုသွားပြီးကိုယ်တိုင်သွားပြီးတော့မှဒီအသိပညာ print ဖူးတွေလုပ်တယ်ဆိုတော့အဲ့လိုမျိုးလုပ်တာလောက်ကိုရထရောက်မှုရှိနိုင်ရလားရှင
်အဲမှန်ငယ်ပြောရရင်တော့ဘယ်ရှိမလဲဘယ်ရှိမလဲဆိုတာလေဟိုကျမတို့ကခုနပြောသလိုပဲဒီတင်တန်းပေးုံနေမဟုတ်ဘူးရရွာတွေကလူလူတွေကျေးလက်မှာရှိတဲ့အခြေခံမှာရှိတဲ့သူတွေကိုအသိပညာပေးတဲ့အလုပ်တွေလုပ်တာဖြစ်တဲ့အတွက်သူတို့ရှိကိုကိုယ်တိုင်သွားပြီးတော့တတိချာချာနားပေါအောင်ပြောတာတော့မှသူတို့ကနားဝင်ချင်မှဝင်တာလေအခုကျတော့ကျမတို့ online ကဆက်သွယ်တဲ့အခါမှာသူတို့ဘယ်နှယောက်မှဒီ internet connection ကောင်းတဲ့ဟိုအဆက်အဆက်နဲ့ဖုန်းနေရှိနေပြီလဲဖုန်းကောင်းကောင်းရောရှိရလားအဲ့ဒါတွေကလုံးဝမတိချနိုင်ဘူးလေဆိုတော့တော်တော်လေးခက်ခဲပါတယ်တကယ်ကျမတို့ရန်ကုန်မြို့ပေါ်မှာနေတဲ့အချင်းချင်းကျမတို့ online ကနေပြီးတော့ virtual meeting တွေလုပ်တာတော့မှအဆင်မပြေပါဘူး။ဘာလို့လဲဆိုတော့ Wi-Fi ရှိတဲ့လူရှိတယ်။ Wi-Fi မရှိတဲ့လူရှိမယ်။ဖုန်းရဲ့ mobile data ကိုပဲသုံးရတာရှိရဲ။ဟော Wi-Fi သုံးနေရင်လည်းမှမီးရပြတ်သွားတာအမျိုးလို့ဆိုတဲ့အခါကျတော့တော်တော်အဆင်မပြေပါဘူးရှင့်။နောက်တစ်ခုကကျမတို့ကအမျိုးသမီးတွေနိုင်ငံရေးမှာပူပေါင်းနိုင်မှုအတွက်အမျိုးသမီးတွေကိုနိုင်ငံရေးဆိုင်ရာခေါင်းဆောင်မှုသင်တန်းတွေလည်းကျမတို့ပေးပါရတယ်။အဲ့တော့ဒီ COVID ကာလမတိုင်ခင်တည်းကကျမတို့ကလာမယ့်2020ရွေးကောက်ပွဲအတွက်ဆိုရင်အဲကျမတို့အမျိုးသမီးတွေအများကြီးကိုယ်စားလှယ်လောင်းဖြစ်တဲ့ပါဝင်ရှင်ပြိုင်စေခြင်းနဲ့နောက်တစ်ခုကတော့အမျိုးသမီးကမ်ပိန်းမန်နေဂျာတွေပိုပေါ်လာစေခြင်းနဲ့နောက်အမျိုးသမီးကိုယ်စားလှယ်လောင်းတွေကိုအမျိုးသမီးတွေကပို့ပြီးတော့များများပံ့ပိုးပြီးတော့လူလူကြားထဲမှာပို့ပြီးဟိုတက်တက်ကြွကြွနဲ့ဒီအမျိုးသမီးကိုယ်စားလှယ်လောင်းတွေရဲ့အရေးချင်းကိုလူလူတွေပို့သိအောင်လုပ်ခြင်းနဲ့အစီအစဉ်တွေကိုကျမတို့သင်တန်းတွေကိုလုပ်နေပါတယ်ဒါပေမဲ့ဒီလိုပဲကိုဗစ်ကာလဖြစ်သွားတဲ့အတွက်ကျမတို့ရဲ့အစီအစဉ်တွေကိုရဆိုင်လိုက်ရတယ်နောက်ပြီးတော့ရွက်ောက်ပွဲဆိုတာလည်းအားလုံးသိတဲ့အတိုင်းပဲဒီမှာကာလအကန့်အသတ်ရှိတယ် November ဒါပေမဲ့ campaign period ဆိုလို့ရှိရင်တော့ရွက်ောက်ပွဲမတိုင်ခင်ဆိုတော့တော်တော်လေးအဲ့အစီအစဉ်တွေကအခုမလုပ်ရတဲ့အခါကျတော့ကျမတို့အတွက်တော်တော်တော့ဟိုအခက်အခဲဖြစ်တယ်လို့ပြောလို့ရပါတယ်ရှင
်မက်ခင်လေးတို့အနေနဲ့ပေါ့နော်မက်ခင်လေးတို့ဘက်ကရောဘယ်လိုမျိုးအရင်တုန်းကဒီအတွေ့အကြုံတွေရဘယ်လိုမျိုးသင်တန်းတွေကိုပေးခဲ့ပူတာရှိလဲရှင်
အဲကျမတို့ကတော့ campaign management ဆိုတဲ့ခေါင်းစဉ်အောက်မှာတော့အကုန်ပါတာပေါ့နော်ခုနလူလူရှိမှစကားပြောတဲ့အတတ်ပညာနောက်ငွေကြေးဆိုင်ရာစီမံခန့်ခွဲမှု campaign manager တယောက်ရဲ့တာဝန်ဝတ္တရားခေါင်းဆောင်မှုဆိုတာဘာလဲပေါ့နော်ခေါင်းဆောင်မှုဆိုတာလူတိုင်းကကျမတို့ကအမှတ်ဖြစ်မှပါတီမှာတာဝန်ကြီးကြီးယူမှမဟုတ်ဘူးပေါ့နော်လူတိုင်းကခေါင်းဆောင်မှုကိုယ်ရည်ကိုယ်သွေးရှိလို့ရှိရင်ကိုယ့်ဘက်ကိုဆုံးဖြတ်စဉ်းစားဆုံးဖြတ်ပြီးတော့လုပ်နိုင်တယ်ဆိုတဲ့အတွက်ခေါင်းဆောင်မှုကိုယ်ရည်ကိုယ်သွေးကိစ္စတွေနောက် debate ကြီးပေါ့ကျမတို့ကလွတ်တော်ရဲရောက်သွားပြီဆိုရင်ငင်းခုန်တဲ့ဟာကို ကျွန်တော်တို့ကအမှုပညာဆန်ဆန်ပညာရဲ့ဆန်ဆန်လုပ်ဖို့ပေါ့နော်ငင်းကုန်ဆွေးနွေးတာဟာရံဖြစ်တာမဟုတ်ဘူးဆိုတဲ့ဟာမျိုးကိုလည်းတို့သိရအောင်တယ်ဒါမျိုးတွေပေါ့အဲနောက်ကျန်တဲ့ဟာကတော့ကျွန်တော်တို့နိုင်ငံရေးနဲ့ဆိုင်တဲ့အဲကိစ္စလေးတွေပေါ့နော်နောက်အခြေခံဥပဒေကဘာတွေရှိတယ်နောက်ရွေးကောက်ပွဲဆိုင်ရာဥပဒေမှာဆိုရင်တိထားမယ်ဟာဆောင်ရံရှောင်းရံနေနောက်အရင်တုန်းက2015ရွေးကောက်ပွဲကိုဖျက်ဆီးပူးတဲ့ကိုယ်စားလှယ်တွေနောက် campaign manager တွေရဲ့ကိုယ်တိုင်ခါရောက်ဆွေးနွေးပြီးတော့သူတို့ရဲ့အတွေ့အကြုံတွေဖလှယ်တာမျိုးတွေဒါမျိုးတွေကိုကျမတို့ကတော့ပုံမှန်ထောက်ရှောက်ကျမလုပ်ဖြစ်ပါတယ်ဒါတွေကလည်းသူတို့အတွက်အများကြီးအသုံးဝင်ပါတယ်နောက်တစ်ခုကအခု covid ကာလဖြစ်တာနဲ့ပြီးခေတ်ကာလနဲ့အတူပို့ပြီးတော့ဟိုတိုက်ဆိုင်သွားတဲ့ကိစ္စတစ်ခုကတော့ကျမတို့ဒီ online media ကိုသုံးပြီးတော့လူစုကိုနော်ဘယ်လိုစီယုံနှုံဆော်မလဲဆိုတဲ့ကိစ္စလေးပါဒါအခုချိန်မှာဆိုရင်လူလူကြတဲ့အစင်းလို့မရတဲ့အချိန်ဆိုရင်ပိုရောင်းခိုက်တယ်လို့ကျွန်မထင်တယ်အဲ့ဒီကာလတွေလည်းကျွန်တော်လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်တည်းကကျွန်တော်တင်တန်းတက်တဲ့သူတွေကိုပြောတယ်တအိမ်တဆင်းလိုက်ပြီးတော့နော်ကျွန်တော်ပန်ဖလက်တွေဝေးအပအောင်ပြောတာလဲအလုပ်တစ်ခုဖြစ်တယ်ဒါပေမဲ့ကျွန်တော် campaign ဆင်းတာဒီခစ်တွေပြောင်းလဲလာတာနဲ့အမျှ Facebook ကိုတုံ့ပြုပြီးတော့နော်လူလူကြားထဲမှာဘာမီဒီယာကိုအသုံးများလဲဘာ application အသုံးများလဲအဲ့ဒါကိုအသုံးချပြီးတော့လူလူကြားမှာစီယုံမဲဆွဲမှုတွေလုပ်ရင်လဲလူလဲမပင်ပန်းဘူးငွေကြေးလဲအရင်အကုန်ချမများပဲနဲ့လုပ်လို့ရတယ်ဆိုပြီးတော့ကျမတို့ထောက်လျှောက်ပြောခဲ့တယ်အခုဆိုရင်ဒီလို covid ကာလဆိုပိုတိုက်ဆိုင်သွားတာပေါ့နော်လူတွေအပြင်မထွက်ကြဘူးအဆိုရကလည်းတာဝန်ရှိတဲ့သူတွေကလည်းလူ၅ယောက်ထက်အပိုပြီးတော့ပြင်ပမှာစီယုံခွင့်အဲစုဝေးခွင့်မရှိဘူးဆိုတဲ့အခါမျိုးမှာတော့ဒီဒီ Facebook ကိုသုံးပြီးတော့ပေါ့เนาะကျမတို့မြန်မာပြည်မှာတော့ Facebook ကလူတိုင်းလိုလိုသုံးတာပေါ့ဂျန်တဲ့နိုင်ငံတွေမှာတော့အခြား media platform တွေရှိပြီနဲ့ဒီ Facebook ကိုသုံးပြီးတော့ကျမတို့လူတွေရှိရောများများရအောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာတွေကိုတော့ပိုစဉ်းစားသင့်တယ်လို့ပြောခဲ့တာတွေရှိတယ်အခုလည်းအခြားလွတ်တော်ကိုယ်စားလှယ်ဟိုပေါ့เนาะလောင်းနေကောအခြားအရင်တော့လွတ်တော်ကိုယ်စားလှယ်ဖြစ်ပြီးသားပေါ့အခုထပ်မံပြီးတော့ဝင်ရောက်ရှင်တိုင်းမဲ့သူတွေကလည်းဒါတွေကိုတော့တော်တော်လည်းသူတို့နားလဲအော်ကျင်းသားရသွားပြီပေါ့ကျမတို့ကိုဗစ်ကနေပြီးတော့ပေးတဲ့အကောင်းဆုံးသင်ခန်းစာအဒီဒီ virtual နဲ့သုံးပြီးတော့ကျမတို့လူတွေချားမှာဆက်သွယ်လို့ရတဲ့ဟာကိုလည်းသူတို့နည်းနည်းကျင်းသားရသွားပြီဆိုတော့ဒီလာမဲ့2020ရွေးကောက်ပွဲမှာဆိုရင်တော့ဒီ online media အသုံးပြုတဲ့ campaign တွေလည်းတော်တော်တင်းတယ်လာလိမ့်မယ်လို့တော့ကျမတို့မျှော်လင့်ပါတယ်
နောက်ဒီရွေးကောက်ပွဲဆိုတာပေါ့เนาะဒီပြည်သူတွေကိုယ်တိုင်ဒါရွေးချယ်ခွင့်ရှိတဲ့ဒီအကောင်းဆုံးဒီရွေးချယ်နိုင်ခွင့်တစ်ခုပေါ့လေဆိုတော့အဲ့ဒီဟာပေါ်မှာရောဒီလူလူကြားမှာအထူးသဖြင့်အမျိုးသမီးတွေကြားမှာတော်တော်လေးသိရှိသဘောပေါက်ပြီးတော့သူတို့ကိုယ်တိုင်ဒါပါဝင်သင့်တယ်ဆိုတော့အသိအမြင်တွေရောတော်တော်လေးကြည်ကြဲပြင်းပြင်းရှိနေပြီလို့မြင်ပါလားရှင
့်အဲ့ဒါတော့တော်တော်ပြောရခက်တာပါတယ်เนาะအဲ့ဒါပြောရခက်တယ်ဆိုတော့ကျမတို့တိုင်းပြည်ရဲ့လူမှုရေးစီးပွားရေးအခြေအနေတွေကလည်းဟိုပြည်နယ်နဲ့အတိုင်းတွေမှာလည်းမတူဘူးပေါ့เนาะဖွံ့ဖြိုးမှုနောက်ကျတဲ့နေရာတွေမှာဆိုရင်တို့အတွက်နိုင်ငံရေးတို့ဂျန်နယ်ကိစ္စတွေဆိုတာထက်တို့အသက်ရှင်ရက်တည်ရေးစစ်မှတ်တွေကနေပြီးတော့เนาะဝေးရာကိုထွက်ပြေးဖို့အတွက်ပဲတို့မှာလုံခြုံရနေရပဲရှာနေရတဲ့အခါကျတော့ဒီဟာတွေကတော်တော်လေးတို့စဉ်းစားမှုတွေမှာနောက်ဘက်မှာရောက်နေမယ်လို့ထင်ပါတယ်အခုလိုမျိုးမျိုးကြီးပြကြီးတွေမှာဆိုရင်တော့ဒါနိုင်ငံရေးဘသူတက်မှာလဲဘသူကိုရွေးချယ်ရမှာလဲဆိုတဲ့ဟာလေးကိုတော့တို့စိတ်ဝင်စားကောင်းစိတ်ဝင်စားမယ်ဒါပေမဲ့အခုကာလမှာတော့ကျွန်မပုံပွင့်လင်းလင်းပြောရမယ်ဆိုရင်တော့လူတဦးတယောက်ချင်းကိုရွေးချယ်မှုကိုလည်းဒီ2020မှာတော့လူထုကနည်းနည်းလေးပိုစိတ်ဝင်စားမယ်လို့ထင်တယ်။ဒါပေမဲ့ကျမဟိုလူထုကိုအထင်သေးပြီးပြောတာတော့မဟုတ်ဘူး။ဒါပေမဲ့ကျမတို့လူထုမှာတမူးချင်းတယောက်ချင်းဒီပုံကောင်အမြင်ဒီမြို့နယ်မှာလာရှင်းပြိုင်မယ်။ဒီကိုယ်စားလှယ်ရဲ့နော်သူ့ရဲ့ biography ပဲဖြစ်ဖြစ်သူ့ရဲ့ပြတ်တမ်းမှုပဲဖြစ်ဖြစ်တေချာလေးလာပြီးမှမဲပေးတဲ့သူကတော့အရင်တော့အတွေ့အကြုံညာတော်တော်နှဲခဲ့တယ်။ဘာလို့လဲဆိုတော့ကျမတင်တန်းနေပေးတဲ့အခါတိုင်းအများအမေးဖြစ်တယ်။ကဲကိုမျိုးနယ်မှာရှိတဲ့လွှတ်တော်ကိုယ်စားလှယ်၄ယောက်ပေါ့ကျမတို့ကအမျိုးသားလွှတ်တော်ပြည်သူလွှတ်တော်တိုင်းဒေသကြီး2ဦးအများသောအားဖြင့်၄ဦးရှိအဲ့၄ဦးနာမည်ကိုသိတဲ့သူဘယ်သူရှိလဲဆိုရန်ကုန်မြို့လိုနေရာမျိုးမှာတောင်၄ဦးနာမည်အပြည့်သိတဲ့လူတော်တော်ရှားပါတယ်ဒါတောင်ကျမတို့ CSO လိုမျိုးလောကတဲကအခြားစရရသူများအရေးကိုအရေးလိုစိတ်ဝင်စားတဲ့လူတွေတောင်သိမှုရှားပါတယ်ဆိုတော့အဲ့လိုမျိုးတွေကတော့အခုချိန်ထိရှိနေသေးပဲအဲ2020အထိလည်းဒီလိုတော့ရှိမယ်ဒါပေမဲ့အဲ့ဒီတဲမှာနိုင်ငံရေးကိုစိတ်ဝင်စားပြီးစူးစူးဆက်ဆိုင်နဲ့အာရုံထားတဲ့သူလည်းရှိပါတယ်ဒါပေမဲ့အဲ့ဒါကတော့တော်တော်လူနည်းစုလို့ပြောလို့ရတယ်သူတို့စိတ်ဝင်စားတာကဘယ်ပါတီတက်မလဲသူတို့အတွက်အပြောင်းလဲကောင်းကောင်းဘယ်သူလုပ်ပေးနိုင်မလဲမီးမှန်ရေမှန်နော်ကားလမ်းတွေကောင်းအောင်စေယုံတွေကောင်းအောင်ဘယ်သူလုပ်ပေးနိုင်မလဲပုံမှာပဲသူတို့ကတော့မျှော်လင့်နေတယ်လို့ကျွန်မပြောလို့ရပါတယ်ရှင်
အဲ့တော့အခုလိုပြောသလိုဆိုလို့ရှိရင်ပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးရွေးကောက်ပွဲအသိပညာပေးမှုဘိုင်းမှာမက်ခင်လေးတို့လိုမျိုးဒီsevel society အဖွဲ့တွေပေါ့ဒီလူလူအခြေပြုအဖွဲ့တွေရဲ့ပံ့ပိုးမှုကူညီမှုတွေ အသိပညာပေးမှုတွေအများကြီးလိုအပ်ပါတယ်ဆိုတော့အဲ့လိုဟာမျိုးတွေကိုခုလိုမျိုးလှုပ်ဖို့ကိုဗစ်ကြောင့်မလို့လှုပ်ဖို့အခက်ခဲရှိနေတယ်ဆိုလို့ရှိရင်ရောဒါရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိနိုင်တယ်လို့ရောပြောလို့ရလားရှင့်
ရပါတယ်အများကြီးတက်ရောက်မှုရှိနိုင်ပါတယ်အထူးသဖြင့်တော့ဖွံ့ဖြိုးမှုနောက်ကျတဲ့နေရာမျိုးတွေမှာဆိုရင်ပို့ပြီးတော့ကျွန်တော်တို့တက်ရောက်မှုရှိနိုင်တယ်ဘာဖြစ်လို့လဲဆိုတော့ကျမတို့အရင်တော့ဆိုရင်voter education ဆိုတာပေးတယ်ပေါ့ဘသူ့ကိုပေးရမယ်မှန်ကန်တဲ့ရွေးချယ်မှုကိုအမြင်ဖွင့်ပေးတာအတားထားမဲပေးရင်ဘယ်လိုပေးရမယ်ဆိုတဲ့ဟာတောင်ကျမတို့မသိနေတဲ့ဟာဘယ်ပါတီတွေကတော့ဘာတွေကိုကိုစားပြုပြီးတော့ဘသူကဥဆောင်နေဆိုတာတောင်မသိနေရတယ်အများကြီးရှိပါတယ်ဘာလို့ဆိုတော့ကျမတို့ခြေလက်ဒီမှာဆိုရင်အစာဟာကောင်းကောင်းမွန်မွန်ဖတ်တတ်ချင်မှဖတ်တတ်မယ်နောက်တစ်ခုကကျတော့တိုင်းရင်းသားဒေတာတွေမှာဆိုရင်သူတို့ကမြန်မာလိုကျမတို့ရဲ့ဒီမဲပေးတဲ့ဟိုစာရွက်တွေမှာကမြန်မာလိုပဲကျမတို့ရေးထားကြတယ်လေအဲ့တော့တိုင်းရင်းသားဒေတာမှာမြန်မာစာမတက်တဲ့သူတွေအများကြီးရှိမယ်အဲ့လိုလူမျိုးတွေအတွက်ကောကျမတို့ဘယ်လိုမျိုးကျမတို့စဉ်းစားပေးမလဲဆိုတော့ဒါကကျမတို့အများကြီးကျမတို့လိုရက်ဖက်ဖွယ်စည်းတွေအနေနဲ့စိန်ခေါ်မှုရှိတယ်ဒီ voter education ပေါ့နော်ဒီမဲဆန္ဒရှင်ပညာပေးလုပ်တွေဟိုချက်ချက်ပြန့်ပြန့်ကျမတို့2015တော့လည်းလုပ်ခဲ့ကြတယ်ဒါပေမဲ့ကျမတို့တနိုင်ငံလုံးတိုင်းတာနဲ့အများကြီးတော့လုံနိုင်ကြတာမဟုတ်ဘူးပေါ့နော်အများကြီးမလုံနိုင်ဘူးဆိုဒါပေမဲ့အခုကာလမှာကိုဗစ်နဲ့တိုက်ဆိုင်ပြီးတော့အစိုးရရဲ့ကန့်သတ်ချက်တွေနောက်ရောဂါဟိုဟိုကူးစက်မှုများမှာဆိုလို့ဟိုစီကံထိန်ချုပ်မှုတွေများလာလို့ရှင်ဟိုရှိနေစေဆိုရင်တော့ကျမတို့ဒါကပို့ပြီးတော့အကန့်သတ်ဖြစ်မယ်လို့ထင်တယ်အဲ့ဒါအပြင်နောက်ထပ်ဘာဖြစ်နိုင်လေးလဲဆိုရင်နောက်ထပ်ပြဆင့်တော်လို့လူကြီးလူထုကြားထဲမှာကျမတို့ကရွေးကောက်ပွဲကိုလူတွေစိတ်ဝင်စားအောင်မဲတွေထွက်ပေးလာအောင်သူတို့ကိုပေးသူတို့ရဲ့ရွေးချယ်မှုကလွတ်လပ်တဲ့ရွေးချယ်မှုဖြစ်တယ်။သူတို့ကြိုက်တဲ့သူကိုပေးဒါပေမဲ့နိုင်ငံသားတယောက်အနေနဲ့မဲပေးရမယ့်တာဝန်မှုတရားရှိတယ်ဆိုတဲ့ဟာကိုတော့ကျမတို့အသိပညာပေးဖို့အလုပ်တွေကနည်းနည်းခက်ခဲမယ်လို့ထင်တယ်
။ဟုတ်ကျေးဇူးတင်ပါတယ်မခင်လေးရှင်အခုလိုမျိုးချိန်ပေးပြီးတော့ဖြေတဲ့အတွက
်ဟုတ်ကဲ့ပါ
။ Triangle Women အဖွဲ့ဒါရိုက်တာမခင်လေးကိုမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။ကျမဆုမြတ်ပါပါ။
မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020ရွေးကောက်ပွဲတည်တည်ငြိမ်ငြိမ်ကျင်းပနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပါတော့မယ်ပြီးခဲ့တဲ့ဇူလိုင်10ရက်နေ့ကစလက်ရှိသမရအပါဝင်အစိုးရအဖွဲ့ဝင်တွေပြည်တော်စုအဆင့်နိုင်ငံရေးယာတုရယူထားသူတွေအနေနဲ့သူတို့ပါတီလုပ်ငန်းတွေကိုပြန်ပြီးဆောင်ရွက်ခွင့်ပြုကြောင်းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာလိုက်ပါပြီ။ရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခွင့်တွေမဲဆွယ်စည်းဥနာတွေကိုတော့လွှတ်တော်ကိုယ်စားလှယ်တွေအတည်ပြုပြီးတဲ့နောက်မှာမှလုပ်ခွင့်ရပါလိမ့်မယ်။အကြမ်းင်းအဖြစ်အောက်တိုဘာ18ရက်နောက်ပိုင်းလောက်ဖြစ်နိုင်ပြီးမဲဆွယ်စည်းဥချိန်ရက်ပေါင်း80ဝန်းကျင်လောက်ရကြမှာပါ။ရွေးကောက်ပွဲတစ်ခုအောင်မြင်မြင်ကျင်းပနိုင်ဖို့ရာရွေးကောက်ပွဲအကြိုကာလအထူးသဖြင့်မဲဆွယ်စည်းရုံးခွင့်ရှိတဲ့ကာလတွေမှာတည်ငြိမ်မှုရှိဖို့လိုသလိုရွေးကောက်ပွဲအပြီးနောက်ပိုင်းရလဒ်တွေအပေါ်အကြီးအကျယ်အငြင်းမပွားကြဖို့လည်းလိုပါတယ်။အချမ်းမြင်ပြောရရင်အားလုံးပါဝင်ရှင်ပြိုင်ခဲ့ကြတဲ့2015ရွေးကောက်ပွဲကိုတည်တည်ငြိမ်နဲ့ကျင်းပနိုင်ခဲ့တာတွေ့ရပါတယ်။အခုနောက်ပိုင်းပေါ်ပေါက်လာတဲ့အခြေအနေတချို့အရလာမယ့်2020ရွေးကောက်ပွဲကိုရောတည်တည်ငြိမ်နဲ့ကျင်းပနိုင်ပါမလားဆိုတာမေးခွန်းထုတ်ဆရာကိစ္စတစ်ခုဖြစ်လာနေပါတယ်။ကိုယ်ပါအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်တကယ်တော့2015ရွေးကောက်ပွဲမတိုင်ခင်အချိန်တုန်းကရွေးကောက်ပွဲအကြိုကာလတည်ငြိမ်မှုရှိပါမလားရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်ကျင်းပနိုင်ပါမလားဆိုပြီးစိုးရိမ်ပူပန်မှုရှိနေခဲ့ကြတာပါအကြောင်းကတော့2010ပြည့်ရွေးကောက်ပွဲနဲ့တက်လာတဲ့ပြည်ခိုင်ဖြိုးပါတီခေါင်းဆောင်ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်လက်ထက်မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးဆန်တဲ့ပဋိပက္ခတွေအကြီးအကျယ်ဖြစ်ပွားခဲ့တဲ့တာရကရှိနေလို့ပါပဲအမျိုးဘာသာသာသနာစောက်ရှောက်ရေးလို့ခေါင်းစဉ်တက်ထားတဲ့မဘာသာအဖွဲ့လှုပ်ရှားမှုတွေကြီးထွားလာပြီးဘာသာတစ်ခုနဲ့တစ်ခုကြားအမုန်းပွားအောင်အကြီးအကျယ်လှုံ့ဆော်နေကြတဲ့အချိန်လေးဖြစ်နေပါတယ်ရွေးကောက်ပွဲမတိုင်မီအချိန်ကလေးကမဘာသာခေါင်းဆောင်တွေနဲ့ဖုံးတော်ကြီးတချို့ဟာဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီအပေါ်မဟုတ်မမှန်လှုပ်ကြံဆွဆဲမှုတွေပုတ်ခတ်မှုတွေပြောင်ပြောင်တင်းတင်းလှုပ်ခဲ့ကြပါတယ်အဲ့ဒီအဖွဲ့အစည်းနဲ့ခေါင်းဆောင်တွေဟာ2015ခုနှစ်ထဲရောက်လာတဲ့အထိလူစုလူဝေးနဲ့စုဝေးတဲ့ပွဲတွေမှာဒေါအောင်ဆန်းစုကြည်ကိုမဲမပေးဖို့ NLD ကိုမဲမပေးဖို့အတိအလင်းပြောဆိုလှုပ်ရှားခဲ့ကြတာပါအဲ့ဒီလိုအခြေအနေအောက်မှာရွေးကောက်ပွဲကျင်းပကြရမှာမို့ရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်ကြောဖြတ်နိုင်ပါမလားဆိုပြီးစိုးရိမ်ပူပန်ခဲ့ကြတာဖြစ်ပါတယ်ဒ ဒါပေမဲ့2015ခုနှစ်ရွေးကောက်ပွဲကြီးကိုတည်တည်ငြိမ်ငြိမ်ကျင်းပနိုင်ခဲ့ပါတယ်။အဲ့လိုကျင်းပနိုင်ခဲ့တဲ့အကြောင်းရင်းတွေထဲမှာသမရဦးသိန်းစိန်ဆိုးရအနေနဲ့ရွေးကောက်ပွဲကိုကောင်းကောင်းမွန်မွန်ကျင်းပနိုင်ကြောင်းနိုင်ငံတကာကိုပြသခြင်းနဲ့စိတ်ဆန္ဒပြည်တွင်းကနေမှာနိုင်ငံတကာရွေးကောက်ပွဲလေ့လာစောင့်ကြည့်တဲ့အဖွဲ့တွေပါပြည်တွင်းနဲ့ရောက်ရှိစောင့်ကြည့်နေကြတဲ့အခြေအနေနဲ့ရွေးကောက်ပွဲဝင်မဲ့ပါတီတွေအချင်းချင်းကြား Code of Conduct လို့ခေါ်တဲ့နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများအတွက်ကျင့်ဝတ်ဆိုတာကိုလက်မှတ်ထိုးထားကြပြီးတကယ်လဲလိုက်နာခဲ့ကြလို့ပဲဖြစ်ပါတယ
်။အဲ့ဒီအခြေအနေနဲ့နိုင်ရှင်ရင်လက်ရှိ NLD အစိုးရလက်ထက်မှာလဲရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်အောင်အောင်မြင်မြင်ကျင်းပခြင်းနဲ့စိတ်ဆန္ဒနဲ့ပြည်တွင်းပြည်ပရွေးကောက်ပွဲလေးလာစောင့်ကြည့်အဖွဲ့တွေခွင့်ပြုမှုအပိုင်းတွေမှာတော့တူညီမှုရှိနေပါတယ်။ပြဿနာရှိလာနိုင်တာကပါတီတွေအချင်းချင်းကြားဆွေးနွေးညှိနှိုင်းရေးဆွဲသဘောတူလက်မှတ်ထိုးပြီးလိုက်နာကြရမယ်ကုတ်တော့ကွန်ဒတ်ပြဿနာပါပြီးခဲ့တဲ့ဂျော်လ26ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေအကြားညှိနှိုင်းသဘောတူထားပြီးဖြစ်တဲ့ရွေးကောက်ပွဲကျင့်ဝတ်လက်မှတ်ရေးထိုးပွဲကျင်းပခဲ့ပါတယ်ဒီဒီချင်းထူးခြားတာကပြည်ခိုင်ပြိုးပါတီနဲ့သူ့ရဲ့မဟာမိတ်ပါတီတချို့ကုတ်တော့ကွန်ဒတ်ကိုလက်မှတ်မရေးထိုးဘဲနေတာပါအကြောင်းပြချက်ကတော့ကုတ်တော့ကွန်ဒတ်ထဲမှာသူတို့ထည့်သွင်းစီခြင်းနဲ့ရွေးကောက်ပွဲမဲဆွေရမှာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်ဆန်းပါဝင်တမိုင်းဝင်ခေါင်းဆောင်တွေရဲ့ပုံနဲ့မဲမဆွေပါဘူးဆိုတဲ့အချက်မပါလို့လို့ဆိုပါတယ်ဒီနေရာမှာရွေးကောက်ပွဲကိုတည်ငြိမ်နဲ့ကျင်းပနိုင်ရေးကုတ်တော့ကွန်ဒတ်ကိုလက်မှတ်ထိုးလိုက်နာကြဖို့ဘလောက်အရေးကြီးတယ်လဲဆိုတာပြန်ကြည့်ဖို့လိုပါတယ်2015ခုနှစ်တုန်းကအာနာယပြည်ခိုင်ဖြိုးအတိုက်ခံ NLD နဲ့ပါတီတချို့အချိန်ရှစ်လလောက်ယူပြီးပါတီအားလုံးသဘောတူလက်မှတ်ရေးထိုးခဲ့တဲ့ကုတ်တော့ကွန်ဒတ်ဟာမြန်မာအင်္ဂလိပ်စုစုပေါင်း64မျက်နှာရှိပြီးအဲ့ဒီထဲမှာခုလိုအချက်လက်မျိုးတွေပါဝင်ပါတယ်
။၄မဲဆွယ်စည်းရုံးရေးကာလအတွင်းအခြားပါတီများအားအသက်ရေးဖြတ်ခြင်းပုတ်ခတ်ခြင်းမပြုရန်မဲဆွယ်စည်းရုံးမှုတွင်ဘာသာရေးနှင့်လူမျိုးရေးဆိုင်ရာခွဲခြားဆက်ဆံမှုပြုသောသုံးနှုန်းပြောဆိုမှုများမပြုရန်၆နှစ်မီဒီယာ၁ဤချင်းဝက်ကိုလက်မှတ်ရေးထိုးသူများသည်ကာကြီးမီဒီယာလွတ်လပ်ခွင့်ကိုလေးစားရပါမည်။ခါခွေရွေးကောက်ပွဲတရင်ယူနေကြသောတရင်သမားများကိုနှောက်ယှက်ခြင်းပိတ်ပင်တားဆီးခြင်းချင်းချောက်ခြင်းတိုက်ခိုက်ခြင်းများကိုမပြုလုပ်ရကငယ်မိမိတို့မဟုတ်မိမိပါတီ၏မဲဆွယ်စည်းရုံးမှုများကိုမီဒီယာများ၌အသားပေးဖော်ပြရန်အတွက်တရင်သမားများနှင့်မီဒီယာတိုက်များကိုတစိုးလက်ဆောင်ပေးခြင်းစည်းရုံးသိမ်းသွင်းခြင်းမပြုလုပ်ရနှစ်ဤချင်းဝက်ကိုလက်မှတ်ရေးထိုးသူများသည်မီဒီယာအသုံးပြုခွင့်ကိုအသာစီးရရှိရန်အတွက်၎င်းတို့၏ဩဇာအာဏာကိုအလွဲသုံးစားမပြုရဆိုတာမျိုးတွေပါဝင်ပါတယ်အဲ့ဒီအချက်တွေကိုနိုင်ငံရေးပါတီတွေအားလုံးသဘောတူလက်မှတ်ထိုးတကယ်လဲလိုက်နာခဲ့ကြတဲ့အတွက်2015ရွေးကောက်ပွဲတည်တည်ငြိမ်ငြိမ်ရှိခဲ့တာပါအခု2020ရွေးကောက်ပွဲအတွက်ကိုလည်းရွေးကောက်ပွဲကော်မရှင်နဲ့ဆွစ်ဇာလန်တန်ယုံတို့ကကမကထာလို့ NLD ပြည်ခိုင်ဖြိုးနဲ့ပါတီ19ခုကကိုယ်စားလှယ်22ဦးအချိန်9လကျော်ညှိနှိုင်းရေးဆွဲပြီး Code of Conduct တစ်ခုကိုရခဲ့တာဖြစ်ပါတယ်ကျင်းဝယ်ညှိနှိုင်းရေးဆွဲရာမှာပါတီတစ်ခုခုအုပ်စုတစ်ခုခုကသဘောမတူနိုင်တာတွေချန်လက်ထားပြီးအားလုံးသဘောတူတာတွေနဲ့ပဲရေးဆွဲထားခဲ့တာပါလက်ရှိ2020ရွေးကောက်ပွဲအတွက်ရေးဆွဲထားတဲ့ Code of Conduct တွေဟာ2015တုန်းကနဲ့တိတ်မကွာလှပဲ Facebook လိုလူမှုကွန်ရက်အသုံးပြုမဲဆွဲကိစ္စမျိုးတွေလောက်ပဲထပ်တိုးပါလာပါတယ
်ဘလို့ပဲဖြစ်ဖြစ်ပြည်ခိုင်ပြိုးနဲ့မဟာမိတ်ပါတီတချို့ကတော့သူတို့ကိုယ်တိုင်ပါဝင်ရေးဆွဲသဘောတူထားပြီးလဲဖြစ်တဲ့ကုတ်တော့ကွန်ဒတ်ကိုလက်မှတ်မရေးထိုးဘူးလို့ဆိုတဲ့အခါကျင့်ဝတ်တွေထဲမှာပါတဲ့အချက်တွေကိုသူတို့ပါတီတွေအနေနဲ့လိုက်နာမယ်မလိုက်နာဘူးမပြောနိုင်တဲ့အနေအထားရောက်သွားစေပါတယ်တကယ်လို့မလိုက်နာဘူးဆိုရင်ပါတီအချင်းချင်းစော်ကားပုတ်ခတ်မှုတွေဘာသာရေးလူမျိုးရေးခွဲခြားပြောဆိုစည်းရုံးမှုတွေမီဒီယာကိုမတော်အသုံးပြုမှုတွေအစရှိသဖြင့်ရှိလာနိုင်ပြီးရွေးကောက်ပွဲတည်တည်ငြိမ်ငြိမ်ကျင်းပနိုင်ရေးကိုလည်းထိခိုက်ကောင်းထိခိုက်လာနိုင်ပါတယ်တရောက်လာမဲ2020ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရေးဆွဲထားတဲ့ကုတ်တော့ကွန်ဒတ်လို့ခေါ်တဲ့ကျင်းဝတ်ဆိုင်ရာလိုက်နာသင့်တဲ့အချက်တွေကိုပြည်ခိုင်ဖြိုးနဲ့ပါတီတချို့ကလက်မှတ်ရေးထိုးခြင်းမရှိတဲ့အခြေအနေအောက်မှာရွေးကောက်ပွဲကိုတည်ငြိမ်ငြိမ်နဲ့ကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာကိုယတိပြတ်ကောက်ချက်ချလို့ရနိုင်လိမ့်မယ်မဟုတ်ကြောင်းပါ
ရှိရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ ်မက်ဆန်ဂျာကစာတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေကိုမြန်မာသချင်းလေးတပုတ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်နော်။ VOA ရဲ့အစီအစဉ်တွေကိုနားဆင်ပြီးတော့မက်ဆန်ဂျာကနေစာတို့လေးတွေရေးပို့လာတဲ့သောရရှင်တွေထဲမှာဆိုရင်တော့တန်းလင်းဆိုတဲ့သောရရှင်ကသတင်းတွေသတင်းသာဖြစ်ပါသည်။လူမှုအဖွဲ့အတွက်လက်တွေ့ဘဝမှာတရောင်းတင်ရမှာအရေးကြီးပါသည်။သတင်းတွေတင်ဆက်ပေးနေတဲ့အတွက်ကျေးဇူးပါဆိုပြီးတော့ရေးလာပါတယ်ရှင်။လှိုင်မင်းဆိုတဲ့သောရရှင်ကလည်းမလေးရှားမှာအခက်အခဲဖြစ်နေတဲ့မြန်မာလူမျိုးတွေအတွက်ရသမျှသတင်းတွေစုစည်းပြီးတော့တင်ပြပေးနေတဲ့ VOA ကိုကျေးဇူးတင်ပါတယ်တဲ့။အလို့သမားဝင်ကြီးဌာနမှာအချိန်နဲ့တပြေးညီသတင်းမှန်ပြန်ကြားပေးတဲ့မြန်မာလူသမားရေးရာအခက်အခဲများကိုလည်းတနေရာထဲမှာထိရောက်စွာဖြေရှင်းပေးနေတဲ့ online စာမျက်နှာတွေနဲ့website link တွေကိုဖော်ပြပေးပါအောင်ဆိုပြီးတော့သရရှင်လှိုင်မင်းရေးလာပါတယ်ရှင်။ကဘာမှာကြားရောက်နေတဲ့ကိုနာကပ်ပီးတဲ့မှာအခုနောက်ဆုံးဖြစ်နေတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲကချင်လက်ဝဲအကျော်မော် online ansen တယောက် covid-19 ရောဂါကူးစက်တဲ့ဆိုပြီး Facebook မှာတင်ခဲ့လို့ကျမတို့ VOE ကလည်းဒီသတင်းကိုဖော်ပြပေးခဲ့ပါတယ်နော်။ဒီသတင်းကိုနားဆင်ပြီးတော့ဒီဆူတောင်းပေးလာတဲ့သောရရှင်နေအများကြားရှိပါတယ်ဟိုလွင်ဆိုတဲ့သောရရှင်လိုမျိုးပါ။သူ့ရဲ့မှတ်ချက်လေးကိုဥမာပြောရမယ်ဆိုရင်တော့ online နဲ့မိသားစုကျန်းမာသက်ရှိပါစေတဲ့ဟုတ်ကဲ့သူ့လိုပဲ VOE Facebook ပရိသတ်တွေတော်တော်များများလဲလက်ဝဲသမား online ansen covid-19 ဖြစ်တယ်ဆိုလို့ဝိုင်းပြီးတော့ပြန်ပြီးတော့မြင်မြန်နေကောင်းလာပါစေဆိုပြီးတော့ဝိုင်းပြီးတော့ဆူတောင်းပေးကြပါတယ်ရှင်။အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ကပ်ပြီးတစ်ကမ္ဘာလုံးကြုံတွေ့နေရချိန်မှာမြန်မာနိုင်ငံကတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာသောရရှင်တွေအကုန်တိထားတဲ့အတိုင်းပဲတော်တော်လေးကိုဆိုးရွားတဲ့အဖြစ်အပျက်ကြီးတစ်ခုကြုံတွေ့ခဲ့ရပါတယ်နော်။ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိန်တူဖော်ရင်နယ်မြေမှာမြေပြိုကျတဲ့ဖြစ်ရပ်ဖြစ်ပြီးတော့လူ200လောက်သေဆုံးခဲ့ရတာပါ။ဒီလိုမျိုးဖြစ်ရပ်တွေဖြစ်တိုင်းမြန်မာနိုင်ငံမှာအလို့ကန်ခွင်လန်းနေရှာပါလို့လူတွေကအသက်ဆုံးပြီးတော့အခုလိုမျိုးအနေရဲ့အရေးများတဲ့နေရာမှာအလုံးလုံးနေကြရတယ်ဆိုတော့ဝေဖန်ပြောဆိုမှုတွေလည်းစူးစူးညံ့ညံ့ထွက်တက်တာပါ။ဒါနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တယောက်ကတော့မိုးနှင်းဆိုတဲ့သရရှင်မှာသူကတော့အလို့ကန်ခွင်လန်းဆိုတာအစိုးရကဖန်ပြီးပေးရတာမဟုတ်ဘူးလားတဲ့။တောင်သူတွေကတော့တင်းနံတွေကိုနိုင်ငံသားကိုလှဲနေပို့လို့မရပါဘူး။အဲ့လိုပြောနေမဲ့အစားပြပရေးခွက်လေးရှာပေးနိုင်ရင်ဘလောက်ကောင်းမလဲ။တောင်သူတွေကပြပရေးခွက်အထိလည်းလက်လန်းမမီနိုင်တာခေါင်းဆောင်ကြီးတိဖို့ကောင်းပါလေခုတော့ဗျာဖရဲတွေလည်းလမ်းဘေးသွန်ပြောင်းမှုတွေလည်းရွှေလီမြစ်ထဲသွန်ချခဲ့ရခေါ်ပြီတွေကတော့ပြောမနေပါနဲ့တဲ့အရင်ပြုတ်ပါပြီလို့ရေးလာပါတယ်နိုင်ငံရေးအလောက်ကန်ရှားပေါမှုနဲ့ဆင်းရဲမွဲတေမှုကြောင့်ဒီလိုအဖြစ်ဆိုးမျိုးတွေနဲ့ကြုံကြရတာပါဆိုပြီးတော့ရေးလာရင်နောက်ထပ်သောရရှင်တယောက်ကတော့မောင်ဖြူတောင်းဆိုတဲ့သောရရှင်ဖြစ်ပါတယ
်လောက်ကန်ရှားပေါမှုဆင်းရဲမွဲတေမှုပေါ်မှာအခြေခံပါတယ်မလုပ်ရင်လည်းမိသားစုနဲ့ကိုယ်အတွက်စောင့်ဝင်နေရင်အဆင်ပြေဘူးတကယ်တော့အန္တရာယ်ရှိတာသိသိကြီးနဲ့လုံနေကြတာပါကျွန်တော်ပြောချင်တာကအရင်တုန်းကလည်းမကြမကြဖြစ်ဖူးတယ်အစိုးရလည်းသိတယ်အလုံသမားတွေလည်းသိတယ်နောက်ထပ်လည်းဖြစ်လာနိုင်တယ်လို့အစိုးရလည်းသိထားတယ်အလုံသမားတွေလည်းသိထားတယ်အများကြီးမပြောချင်တော့ပါဘူးတခြားနိုင်ငံတစ်ခုမှဆိုရင်ဒီလိုဖြစ်မှာမဟုတ်ဘူးတကယ်လို့ဖြစ်ခဲ့ရင်တော့မှဒီလိုမျိုးအဆုလိုက်ပြုံလိုက်တည်ကြမှာမဟုတ်ပါဘူး
ဒီလိုဖြစ်ရမျိုးမြန်မာနိုင်ငံမလို့လူတွေပို့ပြီးတေးကြရတာပါဆိုပြီးဒီသောရရှင်မောင်ဖြူတောင်သူ့ရဲ့အမြင်ကိုရေးလာပါတယ်ဒီဖားကံမြေပြုံမှုဖြစ်ဆိုးကြီးဖြစ်သွားပြီးတဲ့နောက်မှာတော့ကျမတို့ VOE ကလည်းစနေညအဆွေးနွေးပွဲတစ်ခုတင်ဆက်ပေးခဲ့ပါရယ်နော်ဒီလူ200ဝန်းကျင်သေဆုံးခဲ့ရတဲ့ဖားကံမြေပြုံမှုဖြစ်စဉ်မှာဘသူကတောင်းရင်ရှိပါလေနောက်ခံအကြောင်းတရားတွေကဘလို့ရှိလဲဆိုတာနဲ့ရေမစေးကြောက်လုပ်သားတွေရဲ့ဘဝဘေးကင်းလုံခြုံရေးဘာတွေလုပ်နိုင်လဲဆိုတာကိုစနေညကဆွေးနွေးတင်ဆက်ပေးခဲ့တာပါဒီဆွေးနွေးပွဲကိုနားဆင်ပြီးတော့ကိုပိုင်သဘောထားအမြင်တွေကိုထုတ်ဖော်လာကြတဲ့စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်လူကားဆိုတဲ့သရရှင်ကတော့ဒီကိစ္စတွေကအရင်အစိုးရလောက်ခဲ့ပြီမဲ့လက်ရှိအစိုးရမှာအဓိကတာဝန်ရှိပါတယ်ဆိုတော့အခုလိုသူ့ရဲ့အမြင်ကိုရေးလာပါတယ်အရင်အစိုးရရောင်းစားသွားတာပဲထားလိုက်ပါတော့တဲ့လက်ရှိအစိုးရကရောအဲ့ဒီလုပ်ငန်းခွင်တွေကအခုချိန်ထိအခွင့်မရဘူးလားအဲ့ဒါဆိုရင်အရင်အစိုးရတာဝန်ပဲလက်ရှိအစိုးရလက်ထက်မှာကြောက်စိမ့်လုပ်ငန်းတွေကနိုင်ငံတော်ဝင်ငွေရတယ်ဆိုရင်တော့လက်ရှိအစိုးရလည်းတာဝန်ရှိပါတယ်ကောင်းတာလုပ်ရင်တော့ငါတို့လုပ်တာတခုခုဖြစ်ရင်တော့အရင်အစိုးရဆိုတာမျိုးလက်မခံပါဘူးဆိုပြီးတော့ဒီသရရှင်လူခါကသူ့ရဲ့အမြင်ကိုရေးသွားပါတယ်။ဘာနောင်ဆိုတဲ့သရရှင်ကလည်းအစိုးရမဖြစ်ခင်အတိုက်ခံဘဝကတော့ NLD ကအစိုးရဖြစ်တဲ့အခါမှာပြည်သူတွေကိုတာဝန်ယူမှုတာဝန်ခံမှုပေးပါမယ်ဆိုပြီးတော့ပြောဆိုတက်လာပြီးတော့အခုပြည်သူအစိုးရဖြစ်လာတဲ့အခါမှာဖားကတ်မှာရေမစေးကြောင့်ရှောက်ဖွေစားတောက်နေရတဲ့ဘဝသမားစင်းရဲသားတွေအစုလိုက်ပြုံလိုက်တေဆုံသွားခဲ့ပါပြီ။ဘဒုမာတာဝန်ရှိလဲဆိုရင်တော့အစိုးရတပ်တူတွင်ဝင်ကြီးကြောက်စိမ့်မော်များကိုစီမံခန့်ခွဲမှုညံ့ဖျင်းလို့ဖြစ်ပါရဲ့တဲ့။ဒီတော်ရရှင်ဘာနောင်ဆိုတဲ့တော်ရရှင်ရေးလာတာပါ။ အခုလိုမျိုးဒီဖြစ်ရဘယ်သူမှတာဝန်ရှိသလဲဆိုတဲ့မေးခွန်းကိုဖြေလာရင်နောက်ထပ်သောရရှင်တယောက်ကတော့အစိုးရမှလည်းတာဝန်မရှိပါစစ်တပ်မှလည်းတာဝန်မရှိပါရဲတွေမှလည်းတာဝန်မရှိပါ KIA မှလည်းတာဝန်မရှိပါတခြားလက်နက်ကိုင်တွေမှလည်းတာဝန်မရှိပါကုမ္ပဏီမှလည်းတာဝန်မရှိပါတောင်မြေသားပြိုကျရတဲ့အတွက်တောင်ဆောင်နဲ့မိုးရွာချတဲ့တခြားမင်းသားတာဝန်ရှိပါတယ်ဆိုပြီးတော့မြန်မာနိုင်ငံမှာတာဝန်ယူမှုတာဝန်ခံမှုနဲ့ပတ်သက်ပြီးတော့ခံကုန်းကိုရေးလာပါတယ်ရှင်ဒီလိုမျိုးမှတ်ချက်တွေရေးလာတဲ့အထက်မှာဆိုင်းကွန်မင်းဆိုတဲ့သောရရှင်ကတော့
ဖက်ကတ်မှာမြေစာပုံခဏခဏပြူတော့ဆွေကဘာရီအားနဲ့ချက်တွေတွေ့ရလဲဆိုတော့ပကြခဏအနည်းရှိမှန်တိတိကြီးနဲ့အနည်းရှိနေမြေဖြစ်ခြင်းညာကန့်တတ်ဖို့ဘူမိဗေဒတိုင်းတားရေးစစ်ဆေးဖွဲ့ဖွဲ့ပြီးတော့ကန့်တတ်နေမြေဖြစ်မခြင်းညာထားနိုင်ဘူးတရားမဝင်ဖြစ်စီတရားဝင်ဖြစ်စီတရားမစီစစ်ပဲနဲ့လိုင်းကျေးယူလိုင်စင်ချပါမစ်ထုတ်ပေးပြီးတော့လောက်ကွက်တွေကိုတက်တန်းတိုးဝင်ပြူတယ်သဘောတရားစတာတွေကိုနှီးပညာမှာပါပဲနဲ့လွတ်လွတ်စပယ်ဖြုံးတီးခွင့်ပြီးတယ်သဘောပေါဝင်ရင်ထင်းသေးရင်အမြင်မရှိဘူးအနာဂတ်အတွက်လည်းအမျှော်မြင်မရှိဘူးမတော်တဆဘေးတင်သေဆုံးချိန်တွေမှာဂုံတိတ်ခါရှိရှိနိုင်ငံသားလူသားဖြစ်နေတံမိုးထားနိုင်မှုအားနေပါတယ်သေဆုံးသူဘသူဘဝဖြစ်တဲ့အကြောင်းရုပ်လောင်းမခွဲခြားပြေးနိုင်ဘူးအလောင်းပန်ရှင်မိဘဆွေမျိုးတွေကိုမဆောင်ဘူးအကြောင်းမကြားပြေးနိုင်ဘူးအလင်းစလူတကြူဖြစ်ပါတယ်နိုင်ငံတော်ဆင့်ကျင်ညာပြီးတော့ဝန်ထဲကျောင်းတဝင်လွာအချိန်နဲ့တပြင်းညီမထုတ်ပြန်ခဲ့ဘူးကယ်ဆယ်ရေးလုပ်ငန်းစဉ်အတွက်အစီအမံတွေကိုအလင်းများမချမှတ်ပြေးနိုင်ဘူးသေဆုံးသူတွေရဲ့ကြမ်းရှိတဲ့မိသားစုတွေအတွက်ပြန်လည်ထူထောင်ရေးနဲ့အားပေးနှစ်သိမ့်မှုတွေကိုလူသားစီဆောင်ရွက်မပေးနိုင်ဘူး။တရားရသူတွေရဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်ကိုပြန်လည်မရေးဆွဲပေးနိုင်ပါဘူး
။ဒါကတော့ sign comment ဆိုတဲ့သွားရှင်ဖားကန်ကဒီမြေပုံစံပြိုကျတဲ့ဖြစ်ရဆိုခြင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုသုံးသပ်ပြီးတော့ရေးလာတာဖြစ်ပါရဲ့။သူ့လိုမျိုးပဲသွားရှင်ဒီဒီမြန်မာနိုင်ငံကဖြစ်ပြနေတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ဝိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ခြင်းနဲ့ဆိုတော့ကျမတို့စီကိုစာရေးပြီးတော့ပို့နိုင်ပါတယ်နော်ဒီဖားကတ်မြေပြိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နောက်ထပ်ရေးလာတဲ့သောရရှင်ရဲ့စာတွေကိုအခုအချိန်ရလောက်ဆက်ပြီးတော့ပြောပြပေးပါမယ်ခစ်သစ်ဆိုတဲ့သောရရှင်ကတော့ဖားကတ်မှာမြေပြိုရတဲ့ကိစ္စကဒီတိုင်းပြောနေပြင်နေလို့မရပါဘူးမြန်မာနိုင်ငံမှာအခြေခံကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှရမှာပါဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်
ဒီလိုကြောင်မြလုပ်ငန်းလုပ်ကင်လာတာ2000ပြည့်နှစ်ကစပြီးရာသလောက်နေမနာညာမနာနိုင်ငံတော်နဲ့အကျိုးတူပန်းပြရာသမျှကြောက်စင်းကောင်းမှန်သမျှကိုအစိုးရလက်ထဲမထည့်ပဲသူတို့တခြားနေရာခြံဝန်းလန့်နေရာတွေမှာဗဟိုကုတ်မြေကြီးအုပ်ခိုးထားကြတာပါဒါကိုအစိုးရဘက်ကတည်တလောက်သိပေမဲ့ဒီလိုမလုပ်အောင်ထောက်ပြပြောဆိုဖို့25ရာခိုင်နှုန်း2000အခြေခံဖွဲ့စည်းပုံအနေထားကြလုံးဝမဖြစ်ပါဘူးအထူးလိုပိုင်ခွင့်ရထားတဲ့ဥပိုင်နဲ့ဒီ25ရာခိုင်နှုန်းဒီလိုလုပ်နေတာကိုပြည်သူတွေဒီအတိုင်းလက်ပိုက်ကြည့်နေရတာတော်တော်ရုပ်ဆိုးပါတယ်ပြီးဆုံးဖို့လည်းအနေထားမရှိပါဘူးသူတို့ပဲစိတ်ကြိုက်တက်တန်းတူးတက်တန်းတူးလေဆိုတာဗဇက်ကပဲတူးတာထင်ပါတယ်ဒါကြောင့်လဲဆိုတော့ဥပမာဖားကန့်ကြောက်လုတ်ကွဲနိုင်ငံတော်ကိုလုတ်ကွဲတရားတရားဝင်ပြထားတဲ့ဆိုတော့တကယ်တမ်းလုတ်ကွဲတစ်ထောင်လောက်ဖြစ်နေတာပါဥပမာစက်ကားတရားဝင်အစီးတရားဆိုတော့လက်ရှိလုပ်နေတဲ့စက်ကားက1500လောက်ဖြစ်နေပါတယ်ဒီလိုမတော်တရားလုပ်နေတာကိုပြောလို့မယားမှန်းသိလို့မပြောဖြစ်တဲ့အစိုးရမှာအပြစ်မရှိသလိုပဲအရသားတွေကတရားလူလုတ်တိုင်ရင်လည်းတိုင်တဲ့လူပဲသေရင်သေသွားမယ်ထောင်ကျရင်ကျမယ်ဘာမှမထူပါဘူးဒါကြောင့်ဒီကိစ္စဖြေရှင်းနိုင်မှုနီလန်က2008အခြေခံဥပဒေကိုပြင်ဆင်နိုင်မှဖြစ်ပါမယ
်ဒီဒေသမှာဖြစ်နေတဲ့ကိစ္စရပ်တွေကိုစနစ်တကျပြုပြင်မယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှအခြေခံကစပြီးပြင်ဆင်နိုင်ပါမယ်ဆိုပြီးတော့ဒီသောရရှင်သူ့ရဲ့အမြင်ကိုရေးလာတာပါဒီဖြစ်ရစိုးကြီးကြောင့်အမန္တမဝန်းနေရပါတယ်။ဆုံးပါသွားတဲ့သူတွေကောင်းရမွန်ရဘဝရောက်ရှိကြပါစေ။ဆိုပြီးတော့ဆုတောင်းပေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။မြင်းဆွေဆိုတဲ့သောရရှင်မှာ
မြန်မာပြည်မှာအလုလက်မယ်တွေကများတယ်။အလုကမရှိဘူး။ဒီအလုကဘယ်သူကမှခိုင်းတာမဟုတ်ဘူး။သူတို့မိသားစုအတွက်သူတို့အသက်ကိုစွန့်ပြီးတရားဝင်ဝင်မဝင်ဝင်ထမင်းတလုတ်အတွက်လှူစားနေကြရတာပါ။အနေရှိလို့တားပြန်တော့လေလုံခြုံရေးအဖွဲ့နဲ့ပြဿနာဖြစ်တယ်။ပြစ်တယ်ခတ်တယ်နှိမ်နှင်းရတယ်ဒါလည်းမနိုင်ဘူးမနိုင်လို့လွှတ်ထားပြန်တော့အန်ဒီရဖြစ်ပြီးတေးကြပြန်ရောမရှိလို့ဆင်းရဲလို့အသက်ရင်ပြီးရှာဖွေစားတော့နေကြလို့တေးကြအဓိကတော့တိုင်းပြည်မှာဆင်းရဲတဲ့ပြည်သူတွေကအများစုတောင်ဝန်ရှိသူတွေကစီမံခန့်ခွဲမှုဆင်းရဲလက်နက်ကင်အဖွဲ့အစည်းတွေကမှုလို့ပေါက်တပ်မတော်ကနှိမ်နှင်းရပြန်စစ်သုံးစည်းတွေကတက်တိုင်းပြည်ကထပ်ဆင်းရဲလူတစုကသာချမ်းသာအောက်ခြေပြည်သူလူကဆင်းရဲကြအန်ဒီရရှိကြတေးကြပြန်တောင်ဝန်ရှိသူအဆက်ဆက်တေးချမကင်တွင်နိုင်ပဲတိုင်ပတ်နေကြတာအမှန်ပါပဲမိသားစုအတွက်အသက်စည်သေးသွားကြသူတွေကိုမိသားစုတွေနဲ့အတူထပ်တူဝန်းနေရပါတယ်ဗျာကောင်းရမွန်ရဘဝတွေကိုရောက်ရှိကြပါစေ
မြန်မာနိုင်ငံမှာအလုတ်ကင်ခွင့်လန်းမရှိအလုတ်လက်မဲ့ပြဿနာကြောင့်လူတွေကအသက်ကိုစွန့်ပြီးဒီဒေသကိုသွားပြီးအလုတ်လုပ်နေကြရတာဖြစ်ပါတယ် တိုင်းပြည်ရဲ့ဆင်းရဲမှုပြဿနာကိုအစိုးရဖြေရှင်းပြီးတော့မှဒီလိုကိစ္စမျိုးတွေပြည်လည်နိုင်ပါမယ်ဆိုပြီးတော့ဒီတော့ရှင်ရေးလာတာဖြစ်ပါတယ်ရှင်။တော့ရှင်နေဒီကိစ္စနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးပြီးတော့ရေးလာကြတဲ့စာရီကတော့အများကြီးရှိပါတယ်နော်။အချိန်အကန့်အသတ်ရှိတာမလို့ဒီထက်ကတချို့ကိုပဲကောင်းထုတ်ပြီးတော့ဖော်ပြပေးနိုင်တာဖြစ်ပါတယ်ရှင်။ကျမတို့တွေဒီတစ်ပတ်တော့တော့ရှင်နေရေးလာတဲ့စာရီကိုဒီမှရင်ရက်ချင်ပါတယ်။တစ်ချစ်တော့ရှင်နေအတွက်နောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်ရှင်။ခုတော့ဒေ့ချစ်တဲ့သောရရှင်တွေအတွက် VOE ကနေပြမြစ်တာဒေလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရရှင်ဖြူဖြူကြော်သိမ့်တီဆိုထားတဲ့နှဲ့စားလိုက်ဆိုတဲ့သချင်းလေးကိုတော့သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
Just your ring up all time I love nga myo lin mi bare nga yong sa mi bare nga be you na nge ra a pye shi de mya nga po pong cha like baro but all my limited but to cool mama nge nya ne look by me nga po yes sa da ru the song is all like da ru Look for me, nga po yesa darui, the song lays age darui. A queen ye le me si ba u, min si la ni de ta ni an oa zing ma. Balu nga ga mlai sham le, balu nga da si nai ng le. Nga ba sa chi mi ra, di si de mi an nga po pong cha lai pa ro. Da ha go rai go.
ကြတဲ့တည်ဆိုထားတဲ့လှည့်စားလိုက်ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတချင်တောင်းလွှာတွေကိုတင်းနှင်းကြေနေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးချပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်ဗြိတိန်နိုင်ငံမှာ6တောင်းနှစ်ဖက်မရှိတဲ့ငါးနှစ်သားကောင်လေးတစ်ယောက်ဟာသူ့ကိုကုသပေးခဲ့တဲ့ဆေးရုံအတွက်အလှငွေပေါင်းတသန်းရှာပေးခဲ့ပါတယ်စပိန်နိုင်ငံဘာစီလိုနာမြို့ကအော်ပရာပြဇက်ရုံကြီးတစ်ခုမှာတစ်ပင်တွေကိုတီးမှုန့်ဖျော်ဖြေခဲ့ပါတယ်ဒီလိုကဘာတလားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်နေတဲ့ကာလအတွင်းအသိပညာရှင်တွေခက်ခဲခဲရုံးတန်နေကြရတယ်ဆိုတာကိုပြသတဲ့အနေနဲ့ ဆွစ်ဇာလန်ကျွမ်းဘာအမှုပညာရှင်ဖရက်ဒီနော့ခ်ဟာအမြင့်မီတာ3နောက်မှာမျက်စိမှိတ်ပြီးဂျိုဒန်လန်လျှောက်ပြခဲ့တယ်လို့ကျိုးပေါ်မှာစပိန်စီပြခဲ့ပါတယ်။သူ့ရဲ့ဖျော်ဖြေမှုအတွင်းမှာနော့ခ်ဟာစံချိန်3ချိန်ချိုးခဲ့တယ်လို့ဒီပွဲကိုစီစဉ်သူ Swiss Glacier 3000အဖွဲ့ကပြောပါတယ်။နော့ခ်ဟာ 39.1 ဒီဂရီထက်ပိုစောင်းနေတဲ့ဂျိုးပေါ်မှာမီတာ40လောက်ကိုယ့်ဘာသာကိုထိမ့်ပြနိုင်ခဲ့တာဖြစ်တယ်လို့မီတာ368အကွာဝေးကိုလည်းဂျိုးပေါ်မှာစပိန်စီပြခဲ့ပါတယ်။ဒါပြင်မီတာ150ကျော်အကွာဝေးကိုလည်းမျက်လုံးပိတ်ပြီးကျိုးပေါ်မှာပဲလမ်းလျှောက်ပြခဲ့ရပါတခြားချူမအမှုပညာရှင်တွေလည်းပါဝင်ဖျော်ဖြေခဲ့ကြပြီးအမြင့်မီတာ200အထက်ကကေဘယ်ကားအောက်မှာဂျိုးတန်းဆွဲဖျော်ဖြေခဲ့တဲ့ဒေးဗစ်မီလတ်လည်းပါဝင်ခဲ့တယ်လို့အီတလီတိုင်ဖက်ကအလှမယ်ရှေအီလာနီကိုလိုဂျီလည်းအမြင့်မီတာ3000မှာတိုင်ဖက်ကပြခဲ့ပါတယ်တစ်ဖက်မှာအလေးဆွဲထားပြီးလေဟတ်လိုလဲနေတဲ့တန်စကားထဲမှာလမ်းလျှောက်ပြတဲ့ပညာရှင်လည်းပါဝင်ခဲ့ပါတယ်နော့ခ်ကတော့နောက်ထပ်ဖျော်ဖြေပွဲတစ်ခုအတွက်စဉ်းစားနေပြီးတော့အမြင့်မီတာ5000မှာမိဘုံပြန်တဲ့ဖျော်ဖြေမှုတစ်ခုခုလုပ်ကြည့်ချင်တယ်လို့ပြောပါတယ်ရှင
်။ဗြိတိန်နိုင်ငံက6နှစ်ဖက်မရှိတဲ့9နှစ်သားကောင်လေးတယောက်ဟာသူ့အသက်ကိုကယ်တင်ခဲ့တဲ့လန်ဒန်ကဆေးရုံတစ်ခုအတွက်အလှငွေပေါင်သန်းရန်ပုံငွေရှာပေးခဲ့ပါတယ်။9နှစ်သားကလေးတိုနီဟက်ဂျက်ဟာခြေတုနှစ်ဖက်နဲ့10ကီလိုမီတာအကွာအဝေးကိုလမ်းလျှောက်ပြခဲ့တာပါ။ဟန်ချဲဟာသူ့ကိုမွေးဖွားပေးခဲ့တဲ့မိဘတွေကနှိပ်စက်ခဲ့တဲ့အတွက်အခုလို6တောက်နှစ်ဖက်လုံးကိုဖြတ်လိုက်ရတာဖြစ်ပါတယ်။အစပိုင်းတုန်းကတော့ဒီ6တောက်အတူနှစ်ဖက်နဲ့လမ်းလျှောက်ဖို့ကိုတော့အတော်လေးကျင့်ယူရပါတယ်လို့မွေးစားအမေဖြစ်သူပေါ်လာဟန်ချဲကပြောပါတယ
်။အီတလီနိုင်ငံကဒေဂီတာဒီနာရှင်တွေကလည်းကိုရိုနာကပ်ရောဂါကြောင့်တဝါလာကန့်သတ်ခံထားရတဲ့သူတွေအတွက်လီဘော်ကနေဖျော်ဖြေပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အီတလီနိုင်ငံမြောက်ပိုင်းကဒီကံဘေးနားကမြို့မှာကျင်းပတဲ့ဒီပွဲမှာလေလေးစည်းပေါ်မှာတူရီယာပစ္စည်းတွေနဲ့အတန်ချက်ဆက်တွေတင်ပြီးကျင်းပခဲ့ကြတာပါ။ကမ်းပေါ်မှာနားထောင်နေသူတွေကလည်းကိုရိုနာကပ်ရောဂါအကြောင်းလိုက်နာရမယ့်စည်းကမ်းတွေဖြစ်တဲ့တယောက်နဲ့တယောက်ခက်ခွာခွာနေပြီးနှာခေါင်းဆီးတွေကိုလည်းတတ်ထားကြပါရစေ။တချို့အားပေးတဲ့သူတွေကတော့လေကလေးတွေပေါ်ကနေနားဆင်ကြပါရစေ။အီတလီမှာဇွန်လ15ရက်နေ့ကတည်းကပိတ်ဆို့ကန့်သတ်ထားတာတွေကိုဖြေလျှော့ပေးကြတာဖြစ်ပြီးလူတွေခက်ခွာခွာနေဖို့စည်းကမ်းတွေကတော့ကျန်နေပါသေးတယ်။
စပိန်နိုင်ငံဘာစီလိုနာမြို့မှာတော့ကိုရိုနာကပ်ရောဂါကိုကျော်လွန်တဲ့ရာသီအဆအနေနဲ့လူစီအော်ပရာပြဇာတ်ရုံကြီးမှာသစ်ပင်ပေါင်း 2,300 နီးပါးကိုတီးမုတ်ဖျော်ဖြေခဲ့ပါတယ်။ပရိသတ်ထိုင်ကုန်တွေအပေါ်မှာပန်းအိုးနဲ့စိုက်တဲ့သစ်ပင်ပေါင်း 2,292 ပင်ကိုပရိသတ်အဖြစ်နဲ့ဖျော်ဖြေခဲ့တာပါ။အီတလီတေးရေးဆရာဂျီယာကိုမိုပူစီနီရေးဆက်တဲ့ဂန်နမားဆိုတဲ့တေးသချင်းကိုဖျော်ဖြေခဲ့တာဖြစ်ပြီးလူတွေလိုသစ်ပင်တွေကိုခါခွာခွာမချားထားခဲ့ပါဘူးအပင်တွေကိုလည်းကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေပြောပြဖို့လိုမယ်လို့ထင်တဲ့အတွက်အခုလိုစီစဉ်ခဲ့တာဖြစ်ကြောင်းဒီပွဲကိုစီစဉ်တီးမုတ်ခဲ့တဲ့အမှုပညာရှင်တဦးကပြောပါတယ်အဲ့ဒီနောက်မှာတော့ကိုရိုနာကပ်ဘေးအန္တရာယ်ကြောင့်နေရောဂါကူးစက်သူတွေကိုရှေ့တန်းကကူးသပေးခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေကိုဒီအပင်တွေလက်ဆောင်အဖြစ်ပေးခဲ့ပါတယ်
တနင်္ဂနွေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကခြေညာပေးသွားမှာဖြစ်ပါတယ်ဘာလို့မှပြီးခဲ့တဲ့24နာရီတွင်နေစဉ်ဗိုင်းရပ်စ်ကူးစက်မှုတွေဟာစံချိန်တင်မြင့်တက်ခဲ့ပြီးကူးစက်သူပေါင်း3,000ကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကပြောလိုက်ပါတယ်အဲဒီမှာအမေရိကန်ဘရာဇီးနဲ့အိန္ဒိယနိုင်ငံတွေဟာနေစဉ်ကူးစက်မှုနှုန်းအများဆုံးဖြစ်တယ်လို့ WHO ကပြောပါတယ်ဟောင်ကောင်မှာတရုတ်နိုင်ငံကမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းပြီးတဲ့နောက်မှာဟောင်ကောင်ဒီမိုကရေစီလှုပ်ရှားမှုမှာဥဆောင်တဲ့ထင်ရှားသူတွေရေးသားတဲ့စာအုပ်တွေဟောင်ကောင်စာကြည့်တိုက်တွေမှာငားရလို့မရတော့ဘဲစာအုပ်စင်တွေပေါ်ကနေပါဖယ်ရှားထားပါတယ်။ငားရလို့မရတော့တဲ့စာအုပ်တွေတွေဆန္ဒပြလူငယ်ခေါင်းဆောင်ဂျော့ရှော့ဝေါင်းနဲ့ဒီမိုကရေစီလှုပ်လာသူအမတ်တန်ညာချင်းတို့ရေးခဲ့တဲ့စာအုပ်တွေလည်းပါဝင်ပါတယ်။ဒီမျိုးသားလုံခြုံရေးဥပဒေဟာလွတ်လပ်စွာပြောဆိုခွင့်ကိုပြည်ပေါင်းကချလိုက်တဲ့အရာဖြစ်တယ်လို့ဂျော့ရှော့ဝေါင်းကသူ့ရဲ့ Facebook စာမျက်နှာကနေရေးသားလိုက်ပါတယ်ခင်ဗျာဂျပန်နိုင်ငံတောင်ပိုင်းကျူရှူကျွန်းမှာမိုးစရိုက်ရွာပြီးတော့ရေကြီးရေရှမ်းတဲ့အတွက်အနည်းဆုံး16ရောက်သေဆုံးပြီးတော့13ရောက်ပျောက်ဆုံးနေတယ်လို့ဂျပန် NHK သတင်းကဒီကနေ့မှပြောလိုက်ပါတယ်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 ရေပေါ်အခြေအနေရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လောမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်သ ောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to you from the Voice of America.